Welcome to the Voice of America in Burmese.
ကျေးဇူးတင်လာဖြာဖြာနဲ့ပြည်စုံနဲ့မနေ့ကင်းဖြစ်ကြပါပြီများ။ VOA American တိုင်းရဲ့2018ခုနှစ်ဇူလိုင်လ23ရက်တောင်းချနေ့မနေ့ပဲအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းလူမီတာ24/50/51တို့ကနေဓာတ်ရိုက်ထုတ်လွှင့်နေတယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတောင်းဝင်ယူတင်ဆက်သွားမှာပါ
။ငရမနေ့ခင်ဗျာခင်ဗျာဒီကနေ့မနေ့ဆက်တဲ့လူတွေကိုဒေါခင်ညူသက်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။သမရတော်နေထရမ့်ဟာသမရဖြစ်ပြီး17လကြာပြီးတဲ့နောက်ပြည်တည်နိုင်ငံကိုဂျာဇာပရီနေကပထမဆုံးအကြိမ်ရောက်သွားပါပြီ။ခင်ဂျွန်စီကစားကိုသမရထရမ့်ကဂျာဇာပရီနေမှာပဲ Twitter ကနေထုတ်ပြန်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကိုကုလသမဂ္ဂကုစုလေဖွဲ့ပြီးတော်ဖို့စီစဉ်နေပြီလို့ UNDP တာဝန်ရှိသူတွေကပြောပါတယ်။ဒီသတင်းတွေနဲ့ဒုတိယစစ်ဝင်စားပွဲထိတဲ့တဲ့တွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။လက်ရှိကျင်းပနေတဲ့ဘင်လုံညီလာခံမှာတက်ချုပ်ရဲ့ပြောကြားချက်တွေကအပြည့်ရဲ့ငြိမ်းချမ်းရေးနဲ့အလှမ်းကွာဝေးသွားစေပါသလား။
တခြား NLD နဲ့ပြည်ခိုင်မျိုးပြောတော့ငါလဲဒီအနိုင်ရပါတီ23ပါတီကိုဆွေးနွေးပြီးမှဘုံတဘောတူညီချက်နဲ့မင်ခွန်းတို့ကိုပြုစုပြီးတော့အဲ့ဒ
ီပါခိုင်ပါတီခေါင်းဆောင်တူကြေညာသွားတာပါဒီအကြောင်းနဲ့တူနိုင်ငံတကာသတင်းထွာတွေမှာတော့နေတိုးအဖွဲ့ကကာကွယ်ရေးစည်းကိုတည်တည်တသာတိုးသုံးသွားမယ်လို့ဆုံးဖြတ်လိုက်ပါတယ်ဒီလိုအချိန်မှာပဲတရုတ်အမေရိကန်ကုန်သွယ်ရေးစစ်ကအရှိန်မြင့်လာပါတယ်အခုတော့တောက်ကြနေမနေ့ခင်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ပြောပြပေးပါအောင်ဗျာ
။သမ္မတဒေါ်နယ်ထရမ့်ဟာလွန်ခဲ့တဲ့17လနီးပါးမှာသမ္မတဖြစ်လာပြီးကလေးကဆိုရင်ပထမဆုံးခီးစဉ်ဖြစ်ပြည်တည်နိုင်ငံမှာရောက်နေပါပြီ။သမ္မတထရမ့်နဲ့သမ္မတကတော်မီလနီယာထရမ့်တို့ဟာဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်ကနေလန်ဒန်ကိုဂျာဇာပရီနေကရောက်သွားတာပါ။ဥရောပသမ္မတကနေပြည်တည်နိုင်ငံနှုတ်ထွက်မဲ့ကိစ္စကိုဝန်ကြီးချုပ်ထရီဇာမေကပြောပြောင်းနိုင်ချက်တည်ချက်နဲ့လှုပ်လာတဲ့ပုံမကျေနပ်တဲ့အတွက်ပြည်ထောင်နိုင်ငံကြားရေးဝန်ကြီး Boris Johnson နဲ့တခြားတာဝန်ရှိသူတွေဒီသတင်းပတ်တွေနှုတ်ထွက်သွားကြပြီးချိန်မှာပဲသမ္မတ Trump ပြည်ထောင်ကိုရောက်သွားတာပါသူရဲ့ခီးစဉ်အစဂျာဇာပရီနေကနေစနေနေ့ထိလန်ဒန်မြို့တော်မှာသမ္မတ Trump ကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေလုပ်ဖို့စီစဉ်ထားကြပြီးလန်ဒန်မြို့တော်မှာရှိတဲ့ American နိုင်ငံသားတွေတရိပ်နဲ့တွာလာကြဖို့ American တာဝန်ကတရိပ်ပေးချက်ထုတ်ပြန်ထားပါတယ်ဒီကနေ့တောက်ကြနေ့မှာသမ္မတ Trump ဟာ Sinhas Dorwin စစ်တပ်ကတူနဲ့ဝန်ကြီးချုပ်မီရဲ့16ရာစုခေတ် Checkers Steelers ဆိုင်ကိုတွားရောက်ပြီးအဲဒီနောက် Windsor Nando ကိုတွားရောက်မှာပါ Checkers Steelers ဆိုင်မှာဝန်ကြီးချုပ်မီနဲ့သမ္မတ Trump တို့နိုင်ငံခြားရေးမူဝါဒနဲ့ပတ်သက်ပြီးဆွေးနွေးကြမယ်လို့အီမီရိုတာဝန်ရှိသူတွေကပြောပါတယ်အဲဒီနောက်မှာတော့သမ္မတနဲ့သမ္မတကတော်တို့ကိုပြည်ထောင်ဒုတိယမြောက် Elizabeth ဘီယမာကြီးက Windsor Nando မှာလက်ဖက်ရည်ပွဲနဲ့တက်ခင်းရဲခံမှာဖြစ်ပါတယ်
နေတိုးမဟာမိတ်ဖွဲ့ဝင်နိုင်ငံတွေကကာကွယ်အသုံးရှိကိုသတ်မှတ်ချက်ပြည့်မီအောင်တုံးဖို့အတွက်တန်ဋိဌာန်အသစ်ချမှတ်လိုက်တာဟာ American လက်နက်ထုတ်လုပ်တဲ့ကုမ္ပဏီတွေအတွက်အကြီးအကျယ်အကျိုးဖြစ်စေနိုင်ပါတယ်။ဒီကုမ္ပဏီတွေဟာကမ္ဘာတဝန်းကိုနှစ်ဆင် American Dollar Billion နဲ့ချီးပြီးလက်နက်တင်ပို့ရောင်းချနေတာပါ။နေတိုးအဖွဲ့အနေနဲ့ Russia တမောက်မှုတခြားတနိုင်ငံကနေလာတိုက်မယ်ဆိုရင်အသင့်ဖြစ်နေရတဲ့အတွက်အဖွဲ့ဝင်နိုင်ငံတွေဘက်ကကာကွယ်အသုံးရှိကို2024မှာနိုင်ငံစီးပွားရေးပမာဏရဲ့200ခန်းလုံးသုံးဆွဲဖို့အဖွဲ့ဝင်29နိုင်ငံကိုတွန်းအားပေးမှုအောင်မြင်တယ်လို့ Brussels မှာကျင်းပတဲ့နှစ်ကြာနေတိုးထိပ်သီးအစည်းအဝေးအပြီးမှာ American သမ္မတ Donald Trump ကပြောပါတယ်။လက်ရှိမှာတော့ဒါ Britain, Estonia, Greece, Latvia နဲ့ American ဒီ9နိုင်ငံပဲသတ်မှတ်ချက်ပြည့်မီတာဖြစ်ပါတယ်။ American ပြည်ထောင်စုဟာကမ္ဘာမှာအကြီးဆုံးလက်နက်တင်ပို့ရောင်းချသူဖြစ်ပြီး2013-18အတွင်းကမ္ဘာလက်နက်ရောင်းချမှုအားလုံးရဲ့34ရာခိုင်နှုန်းကအမေရိကန်ကဖြစ်ပါတယ်။2010မှာအမေရိကန်ရဲ့လက်နက်ရောင်းချမှုက68ဘီလီယံနဲ့စံချိန်တင်ထားတာကနေမနစ်ကတော့ဒေါ်လာ85ဘီလီယံအထိရှိလာပါတယ်။ဒါဟာလက်နက်အကြီးကျယ်ရောင်းတဲ့နိုင်ငံနှစ်နိုင်ငံဖြစ်တဲ့ရုရှားနဲ့တရုတ်နိုင်ငံတွေနဲ့တိတိတသားပိုများနေတာပါ။
မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်းစီကနေတိတ်ကောင်းတဲ့စာတစောင်သူလက်ခံရရှိတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။အဲဒီစာထဲမှာနှစ်နိုင်ငံကြားဆက်ဆံရေးတိုးတက်စေဖို့နဲ့ပြီးခဲ့တဲ့ဇွန်လစင်ကာပူထိပ်သီးအစည်းအဝေးမှာသူတို့နှစ်ဦးပူးတွဲလက်မှတ်ရေးထိုးထားတဲ့ထုတ်ပြန်ချက်ကိုအကောင်အထည်ဖော်ဖို့သမ္မတထရမ့်ရဲ့ကြိုးပမ်းချက်တွေကိုချီးကျူးပြောဆိုထားတယ်လို့ဆိုပါတယ်။ DPRK နဲ့အမေရိကန်ပြည်ထောင်စုကြားအနာဂတ်အသစ်တစ်ခုကိုစတင်ရေးရွယ်ပြီးအကျွန်ုပ်ကိုယ်တိုင်နဲ့သမ္မတကြီးရဲ့အားကောင်းတဲ့ဆန္ဒစစ်မှန်တဲ့ကြိုးပမ်းအထောက်အမှုတွေနဲ့သူမတူတဲ့ချင်းကပ်မှုကနေတေချာပေါ့အကျိုးပြည့်ထွန်းလာမယ်ဆိုတာကျွန်တော်အနေနဲ့အခိုင်အမာယုံကြည်ပါတယ်လို့ကင်ဂျိုဝန်းကစာရဲမှာရေးထားပါတယ်။1950ပြည့်နှစ်အစောပိုင်းကာလတွေကကိုရီးယားစစ်ပွဲတွင်တည်ဆုံသွားတဲ့အမေရိကန်တပ်ဖွဲ့တွေရဲ့ကျွင်းချံရစ်တဲ့ရုပ်လောင်းတွေကိုပြန်ပြီးလွှဲပြောင်းရင်းအမေရိကန်တာဝန်ရှိသူတွေနဲ့ဂျာဇာပရီနေကဆွေးနွေးဖို့စီစဉ်ထားတာမှာမြောက်ကိုရီးယားဘက်ကရောက်မတော်ဘူးဆိုတဲ့သတင်းတွေထွက်လာတဲ့တရက်ထဲမှာပဲကင်ဂျိုဝန်းစီကစာကိုသမ္မတထရမ့်ကထုတ်ပြန်လိုက်တာပါ။နိုင်ငံကြားရေးဝန်ကြီးမိုက်ပွန်ပီယိုရဲ့ပြီးခဲ့တဲ့သတင်းပတ်မြောက်ကိုရီးယားခီးစဉ်တွင်သဘောတူညီချက်ရခဲ့တယ်လို့ယူဆပြီးစစ်မဲ့ဆိုမှဆွေးနွေးဖို့အမေရိကန်တာဝန်ရှိသူတွေကမြောက်ကိုရီးယားဘက်ကတာဝန်ရှိသူတွေကိုစောင့်နေကြတာပါ။ဒါပေမဲ့မြောက်ကိုရီးယားဘက်ကဘယ်လိုအကြောင်းပြချက်တခုခုကိုမှမရဘဲဆွေးနွေးဘက်ကိုရောက်မလာကြပါဘူး။
ရုရှားသမ္မတဗလာဒီမီယာပူတင်ဟာမိတ်ဆွေမဟုတ်တယ်လို့ရန်သူလည်းမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူတို့နှစ်ဦးဖင်လန်နိုင်ငံဟယ်လ်ဆင်ကီမှာတွေ့ဆုံမှုရပ်ပိုင်းလို့မှပဲပြောပါတယ်။သူဟာကျွန်တော်ရန်သူမဟုတ်တယ်လို့မိတ်ဆွေလားဆိုတော့လည်းမဟုတ်ကြောင်းနဲ့သူ့အကြောင်းကိုသိမသိပေမဲ့သူနဲ့နှစ်ချိန်မကတွေ့ဆုံရမှဆက်ဆံရေးကတိတ်အဆင်ပြေပါတယ်လို့ဘရပ်ဆဲလ်ကနေတိုးထိပ်သီးအစည်းအဝေးကြတဲ့ပရင်းနဲ့ဒန်နက်ဆာရှင်းလင်းပွဲမှာသမ္မတထရမ့်ကပြောပါတယ်။ဒါအပြင်ပူတင်ဟာသူနဲ့ရှင်ပြန်ဘက်တယောက်ဖြစ်ပြီးတနည်းနဲ့မှမိတ်ဆွေတယောက်ဖြစ်လာမယ်လို့မျှော်လင့်ရကြောင်းနဲ့ဒီလိုမျိုးဖြစ်လာတတ်ပေမဲ့သူ့အကြောင်းတော့သိမသိပါဘူးလို့လည်းသမ္မတကပြောပါတယ်။ခေါင်းဆောင်နှုတ်ကတနင်္လာနေ့မှာ Helsinki မှာတွေ့ဆုံဖို့စီစဉ်ထားတာပါ။ဒီလိုတွေ့ဆုံအောင်မှာရုရှားရဲ့2016ရွေးကောက်ပွဲမှာဂျောင်းဝင်နှောက်ယှက်တာတန်လက်ပြနျူကလ িয়ার လက်နက်ဆိုင်ရာသဘောတူစာချုပ်ကိုရုရှားချုပ်ပေါက်တာနဲ့မဟာဗျူဟာချက်လက်နက်လျှော့ချရေးသဘောတူညီချက်တွေနဲ့ပတ်သက်ပြီးဆွေးနွေးဖို့ရှိတယ်လို့ Trump ကပြောပါတယ်။အမေရိကန်ရွေးကောက်ပွဲမှာရုရှားဂျောင်းဝင်နှောက်ယှက်မှုရှိတယ်ဆိုတော့ထောက်လိုင်းရေးတိုင်ဝမ်ပြောကြားချက်ကိုလက်မခံဘဲသမ္မတထရမ့်အနေနဲ့ရုရှားခေါင်းဆောင်ပေါ်မှာတင်းတင်းမာမာဆက်ဆံပါမလားလို့နေတိုးမဟာမိတ်တွေကတံရရှိနေကြပါတယ်
။ VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9683လိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းလိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတ
ယ်။ UAE ကနေတောက်ကြမနေ့ဖက်သတင်းတွေကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့ရိုဟင်ဂျာမွတ်စလင်တွေကိုအစိုးမှမူရင်းနေရာတွေကိုပြန်ပို့ရေးရွယ်ပြီးလုပ်ငန်းစတင်ရေးတွန်းကျင်သူအဖွဲ့အစည်းကိုဆီလွတ်ဖို့ကုလသမဂ္ဂကပြင်ဆင်နေပြီလို့ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ UNDP ရဲ့ဒေသဆိုင်ရာအကြီးအကဲကကြာသပတေးနေ့မှာပြောပါတယ်။ဒုက္ခသည်တွေကိုပြန်ပို့ရေးဆိုင်ရာလုပ်ငန်းတွေ UNDP ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCR နဲ့မြန်မာဆွေးနွေးတို့ကြားမေလကုန်လုံးကနားလည်မှုစာချုပ်လို့ MOU တက်ကိုလက်မှတ်ရေးထိုးထားတာပါ။ကုလသမဂ္ဂကရိုဟင်ဂျာလူခေါ်ဝေါ်သုံးဆွဲပေးမယ်လို့မြန်မာဆွေးနွေးဘက်ကတော့အဲ့ဒီခေါ်ဆိုချက်ကိုအတိအမှန်မပြုပါဘူး။2019ခုနှစ်ဩဂုတ်လကတည်းကဆိုရင်ပထမဆုံးအကြိမ်ဖြစ်ကုလသမဂ္ဂတာဝန်ရှိသူတွေရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့တရင်ဘက်ကလွတ်လွတ်လပ်လပ်သွားလာခွင့်ရတယ်လို့ UNDP ရဲ့အာရှပစိဖိတ်ဒေသဆိုင်ရာညွှန်ကြားမှု Hawlian Shu ကပြောပါတယ်။ဒါပေမဲ့လက်တွေ့ဆန်းစစ်မှုတွေကိုမဆခင်မှာကနဦးလုပ်ငန်းအစီအစဉ်တရက်ကိုအစိုးရနဲ့ညှိနှိုင်းချမှတ်ဖို့လိုသေးတယ်လို့ရခိုင်မြို့မှာလုပ်တဲ့ Radar သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းတွင် Mr. Shu ကပြောပါတယ်။တိတ်ကိုအလျင်အမြန်လုပ်ဖို့လိုနေပြီဆိုတဲ့အသည့်နဲ့ကျွန်တော်တို့လုပ်နေတယ်လို့ပြောနိုင်ပါတယ်။ဒီပြန်ဒီမှာအဖွဲ့တွေကိုလှုပ်ဖို့လဲကျွန်တော်တို့ပြင်ဆင်နေပါတယ်လို့မစ္စတာရှူးကပြောပါတယ်။အခုသွားမယ့်ကုလသမဂ္ဂအဖွဲ့ဟာရခိုင်ပြည်နယ်မြောက်ပိုင်းမှာနေထိုင်နေကြတဲ့ရိုဟင်ဂျာနဲ့တခြားဒေသခံ2,000ကျော်လို့ရဲ့လိုအပ်ချက်တွေကိုဆန်းစစ်မယ်လို့ UNDP ဒေသဆိုင်ရာတာဝန်ရှိသူဟောက်လျန်ရှူးကပြောပါတယ်
။ထိုင်းနိုင်ငံချင်းရိုင်ခေမဲဆိုင်မြို့ကကြောက်ကူထဲမှာရေကြီးပြီးသတင်းနှစ်ပတ်ကျော်ပိတ်မိနေခဲ့တဲ့တောင်ဝက်ဘောလုံးတင်ကအတင်းသား7ယောက်ထဲကတယောက်ဖြစ်တဲ့ဒန်ပတ်ရဲ့အဖွားဖြစ်သူကမြေးဖြစ်သူကိုအပြစ်မတင်ပါဘူးလို့ပြောပါတယ်။ခံလမ်းကြောက်ကူထဲမှာចောင်းသားဆက်ញောင်နဲ့နီးပြတို့ပိတ်မိနေချိန်မှာသူတို့မိသားစုဝင်တွေအလုံးစိုးရင်စိမ့်နဲ့နေစဉ်ငိုကြရတယ်လို့ဖွားကပြောပါတယ်။ကဘာတဝန်းကသူတို့ကိုကယ်ဖို့လာကြသူတွေအတွက်တခြားဘာမှပြန်ပေးเสียမလို့ပဲနိုင်ငံကနေဂုံယူရလောက်တဲ့လူကောင်းတယောက်ဖြစ်အောင်ပဲလုပ်ပါလို့သူ့မျိုးကိုပြောမယ်လို့လည်းဖွားကပြောပါတယ်
။ကုံတော်ရေးဆိုင်ရာမူဝါဒပိုင်းမှာသမ္မတဒေါ်နယ်ထရမ့်ရဲ့လက်တွန့်ပြန်လှုပ်ဆောင်တဲ့မဟာဗျူဟာပေါ်နိုင်ငံရေးပါတီကြီးနှစ်ရပ်စလုံးကလွှတ်တော်အမတ်တွေကကြာသာပတိနေ့မှာဝေဖန်ပြောဆိုပါတယ်။အမျိုးသားလူမျိုးရေးဆိုင်ရာအကြောင်းပြချက်တွေနဲ့ကုံတော်ဂုံတွေချမှတ်မယ်ဆိုရင်ကွန်ဂရက်လွှတ်တော်အနေနဲ့လည်းပြောဆိုခွင့်ရှိရမယ်ဆိုတဲ့သတ်မှတ်ပြဋ္ဌာန်းချက်တစ်ခုကိုတကယ်နဲ့အတည်ပြုပြီးတဲ့နောက်အခုလိုဝေဖန်ပြောဆိုနေကြတာပါ။အထက်လွှတ်တော်နိုင်ငံဆက်ဆံရေးကော်မတီဥက္ကဋ္ဌ Tennessee Pioneer Republican အမတ် Bob Corker ကသမ္မတဟာသူ့အာဏာကိုလွဲသွန်းစားလုပ်နေတယ်လို့ကျွန်တော်ယူဆပါတယ်။ကြည်ရတာကထလာအသင့်ပြင်ပြစ်ပြီးတော့မှချိန်ဆိုတဲ့ view ဟာဖြစ်နေပုံရပါတယ်လို့ပြောပါတယ်။ကော်မတီဖွဲ့ဝင်နောက်တူဖြစ်သူ Delaware ပြည်နယ် Democrat ထက်လွှတ်တော်မှာ Chris Coons ကလည်းဒုတ်တံကိုဗျမ်းပဓာလွှဲရိုက်လိုက်တာမှာကျွန်တော်တို့ရဲ့မျိုးသားလူညွန်ရေးကိုထိခိုက်စေတဲ့ပိုကောင်းတဲ့ကုံသွေးရေးသဘောတူညီချက်တွေရဖို့ကျွန်တော်တို့ရဲ့အခွင့်အလမ်းတွေကိုထိခိုက်စေတဲ့ကျွန်တော်မိခင်ပြည်နယ်ကလူလူကိုထိခိုက်စေတဲ့နိလမ်းမျိုးနဲ့ကျွန်တော်တို့ရဲ့အနီးကပ်ဆုံးမဟာမိတ်တွေကိုထိသွားပါတယ်လို့ပြောပါတယ်။လှုပ်တော်အမတ်တွေအဓိကအဖြစ်မြင်တတ်ကြတာကတော့ပြည်တွင်းထုတ်လုပ်သူတွေကကြိုက်ကြပေမဲ့အမေရိကန်လူကွန်ပစ္စည်းတွေအပေါ်လက်တုံပြန်အခွန်ချမှတ်တာတွေဖြစ်လာစေတဲ့တန်မဏိနဲ့အလူမီနီယံသွင်းကုန်တွေပေါ်အခွန်တွေတိုးကောက်တဲ့ကိစ္စပဲဖြစ်ပါတယ်။
ပါကစ္စတန်ဝန်ကြီးချုပ်ဟောင်းနဝပ်ရှရစ်နဲ့တမိဖြစ်သူမာရီယမ်နဝပ်တို့အဖမ်းခံဖို့အတွက်ပါကစ္စတန်ကိုပြန်မလာခင်တရက်ကြိုးပြီးဝန်ကြီးချုပ်ဟောင်းကိုထောက်ခံသူရာပေါင်းများစွာကိုပါကစ္စတန်ရဲတွေကဖမ်းဆီးခဲ့ပုံရပါတယ်။သူတို့နှစ်ဦးကပန်ချက်ခင်မြို့တော်လာဟူးကိုတောက်ကြနေမှာလေကြောင်းနဲ့ပြန်လာမှာဖြစ်ပြီးသူတို့ကိုဂျိုဆိုတဲ့လူလူစုဝေးဘွဲကြီးကျင်းပါမှာကိုဟန့်တားဖို့အတွက်ရဲတွေကအကြီးအကျယ်လှုပ်ဆောင်နေတာဖြစ်ကြောင်း PM Allen ပါကစ္စတန်မွတ်စလင်အဖွဲ့ချုပ်ပါတီအဖွဲ့ဝင်တွေကပြောပါတယ်ပန်ဂျက်ခိုင်အာနာပိုင်တွေကတော့ဒီလိုဖမ်းဆီးနိုင်နေဖို့အမိန့်မထုတ်ထားဘူးလို့ပြောပါတယ်ဒါပေမဲ့ဒေတာရင်းမတိမငင်ဖြစ်မှာကိုရှောင်ရှားနိုင်ဖို့ဝန်ကြီးချုပ်ဟောင်းရှရက်ရောက်မလာခင် Pansi Gedu, Amyabia Shigebari, Lujeri Gabjojan, Trinu Toponiraba, Wunijo Hong, Nawaz Sharif Net, the Mipia Duruha, London Gatruet, Tambuji Pansam Hurigo, Belu when I Nesura, Shempiabo, Jacquam Hune, Drogo, Agri Laisamu, Tapi, Diayongani, Bigger, Taujani Mabe, Town and Senin, Economy, Didi, Nyakwe Mabe, Chama Kera Pipari, Wunijo Hong, Nawaz Sharif Gara, Kulu, Sinja Chara, Nanga, Pioga Pari, Lubiobi Shuncha Gabari.
From Washington, the voice of America. VOA.
အပြည့်ရညဉ့်ညဉ့်ကြီးကိုအလန်းကွာဝေးသွားစီမဲ့သဘောရှိနေပြီးတူးနဲ့တူးကြားယုံကြည်ဖို့ခက်ခဲစီတဲ့အချက်တွေပါလာကြောင့်သူ့မိကုံးပေါ်ကန့်ကွက်ဝေဖန်မှုတွေရှိနေပါတယ်ဒီအခြေအနေတွေကိုတော့ VOA သတင်းတော့မမေခါကစူးစီးတင်ပြထားပါတယ်။၂၁ရာစုပင်လုံတတိယညီလာခံမှာတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြောဆိုခဲ့တဲ့ပေါ်လူမှုအဖွဲ့အစည်းတွေဘက်ကကန့ ော့ကာကွယ်ရေးဦးစီးချုပ်မင်းကွန်းကရှေ့ဆက်ရမယ့်ငြိမ်းချမ်းရေးကိုပိုဝေးသွားစေတယ်လို့မျိုးသားရင်ကြားစစ်ရေးကိုလည်းထိခိုက်နိုင်တယ်လို့ဆိုလိုက်ပါတယ်
ချက်ကကြတော့ကျွန်တော်တို့ဒီအင်အားပေါ့နော်တပ်မတော်ကအင်အားချိနေနေလို့နေထိုင်ရေးလုပ်နေတာမဟုတ်ဘူးဆိုတဲ့အကလုံးပေါ့နော်အာခီတဘောမဆောင်လို့ကျွန်တော်တို့ယူဆရတယ်ဒီနေရာကျွန်တော်တို့ကဒီအင်အားအကြောင်းပြောရမယ့်နေရာအင်အားကိုလယုံအင်အားတွေအကြောင်းပြန်ရမယ့်နေရာတွေမဟုတ်ဘူးပေါ့ဗျပြောရမယ့်နေရာတွေမဟုတ်ဘူးချားထွက်ကကြည့်လို့ရှိရင်ဒါချင်းချောက်တဲ့သဘောမျိုးဒီအဖွဲ့အစည်းတွေစုဖွဲ့ရခံစားသွားနိုင်နေပေါ့နော်အမျိုးရှိတယ်နောက်တစ်ချက်ကတော့ဒီကိုစားပြုမှုနဲ့ပတ်သက်ပြီးပြောသွားရဲဆိုတာပေါ့နော်။တိုင်းပြည်တစ်ခုလုံးပေါ့နော်။နိုင်ငံတော်တစ်ခုလုံးကိုစားပြုထားရဲဆိုရဲစကလုံးတွေပေါ့။ဒါကလည်းလွဲနေတယ်။တကယ်တော့ဒါကဟိုကိုစားပြုမှုနဲ့မဆိုင်တဲ့ကိစ္စလေ။ဒီတက်မတော်လို့အခွင့်အရေးမျိုး institution တွေကြတော့ဒါ media တွေကိုစားပြုနိုင်တယ်မဆိုင်ဘူး။တာဝန်ခံမှုနဲ့လည်းဆိုင်တာပေါ့နော်။ဆိုတော့ဒါမျိုးတွေကဒီသဘောမဆောင်ဘူးလို့ကျွန်တော်တို့ယူဆတာပေါ့။ဒါကြောင့်မလို့ကျွန်တော်တို့စာထုတ်တာဖြစ်ပါတ
ယ်။မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာတက်မတော်ရဲ့အခန်းကဏ္ဍဟာအဓိကအဆုံးဖြတ်ပေးနိုင်တဲ့နေရာမှာရှိတယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကတုံ့တက်မှုတွေအခိုင်အမာရှိထားတယ်လို့ဖွဲ့စည်းပုံပြင်နိုင်မှသာငြိမ်းချမ်းရနိုင်မယ်လို့လည်းအခိုင်အမာယုံကြည်မှုတွေရှိနေကြတာပါဒီတတိယအကြိမ်ပင်လုံညီလာခံမှာကိုပိုင်ပြထန်းခွင်းတို့ခွဲမထွက်ရေးတို့စတဲ့ကိစ္စရက်တွေဆွေးနွေးခွင့်မရတဲ့အပေါ်တိုင်းရင်းသားတွေဘက်ကကောလူမှုအဖွဲ့အစည်းတွေဘက်ကပါအားမလို့အားမရဖြစ်နေတာတွေရှိပါတယ်ဒီလိုအားမလို့အားမရဖြစ်နေချိန်ကာကြုံမိန်ကွန်မှလည်းအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့ပြောထားတဲ့အပေါ်ကိုမိုးသွေးကအ
ခြေခံဥပဒေနဲ့ပတ်သက်တဲ့ကိစ္စတွေကိုလည်းသူကပြောထားသေးတယ်။ဒီနေ့နေရာမှာလည်းဆိုလည်းအခန်းဆက်နှစ်ပေါ့နော်အခြေခံဥပဒေပြင်ဆင်ရေးဆိုင်ရာလုံထုံးလုံးကြီးတိုင်းသွားမယ်ဆိုတဲ့ဟာမျိုးကဒါကလည်းဘာတဘောတက်ရောက်သွားလဲဆိုတော့ဒီလက်ရှိ MCA ခြေပြုထားတဲ့ဒီပင်လုံးကြီးလာရပေါ့လေရေခိုင်ရှင်းလင်းပွဲကြီးတစ်ခုလုံးရောနောက်ပြီးတော့ထွက်လာမယ်အနာဂတ်ရက်တွေအားလုံးကပါမဆောင်ရှိအခြေခံဥပဒေပေါင်တဲ့မှာပဲအဲ့ပေါင်တဲ့မှာပဲစဉ်းစားနေရဆိုတဲ့ပုံစံမျိုးကိုမြင်ရတယ်ပေါ့ဆိုတော့ဒါကအဲငြိမ်းချမ်းရေးခရီးအတွက်ပေါ်တော်တော်ကြီးကိုအခက်အခဲဖြစ်စေနိုင်တဲ့ကိစ္စဖြစ်တယ
်။ဒီအပြင်လူမှုကွန်ရက်တွေပေါ်မှာလည်းကာကြုံမိန်ကွန်အပေါ်ဝေဖန်မှုတွေရှိနေပါတယ်။ကာကြုံမိန်ကွန်လိုပဲဝေဖန်မှုတွေကြုံနေရတဲ့နောက်ထပ်မိန်ကွန်တစ်ခုကတော့ရခိုင်မျိုးသားပါတီဒုဥက္ကဋ္ဌပြောခဲ့တဲ့မိန်ကွန်ပဲဖြစ်ပါတယ်။ ANP ဒုဥက္ကဋ္ဌတင်ပြချက်တွေကနိုင်ငံရေးပါတီအစုအဖွဲ့နဲ့တိုင်ပင်ထားခြင်းမရှိပဲပြောခဲ့တာလို့ UPDJC နိုင်ငံရေးပါတီအစုအဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရခိုင်မျိုးသားပါတီအနေနဲ့ရွေးကောက်ပွဲအနိုင်ရတန်းစီစေရအရာညီလာခံမှာအလဲကျမိန်ကွန်ပြောကြားခြင်းသာဖြစ်ပြီးပါတီတွေကိုကိုစားပြုတက်ရောက်ဖို့ရွေးကြတာမရှိသလိုညွှန်ကြားမှုလည်းတစုံတရာမရှိကြောင်းကာယကံရှင်ရခိုင်မျိုးသားပါတီဒုဥက္ကဋ္ဌဒေါ်အေနုစိန်က VOA ကိုပြောလိုက်ပါတယ်
။ရှင်းမှလည်းပဲ NLD ပြောတော့ကလည်း NLD ရဲ့သဘောထားမူဝါဒတွေပြောတယ်။ပြည်ခိုင်မျိုးပြောတော့ကလည်းပြည်ခိုင်မျိုးအဲသဘောထားမူဝါဒတွေကိုပြောတယ်။အခုလည်းကျွန်မတို့ရဲ့သဘောထားမူဝါဒတွေကိုပြောတယ်။ဆွေးနွေးတိုင်ပင်တာမရှိဘူး။တခြား NLD နဲ့ပြည်ခိုင်မျိုးပြောတော့ကလည်းဒီအနိုင်ရပါတီ23ပါတီကိုဆွေးနွေးပြီးမှဘုံသဘောတူညီချက်နဲ့မင်ကွန်တို့ပြုစုပြီးတော့အဲ့ဒီပါတီကပြောတယ်ဆိုရင်ကျွန်တော်တို့မကြုံဘူး။ကျွန်တော်တို့လည်းဒီလိုညွှန်ကြားချက်လည်းမရှိဘူး။နော်အနိုင်ရပါတီ23ပါတီရဲ့ကိုစားပြောရမယ်ဒါမှမဟုတ်အခုဖိတ်ကြားတဲ့ပါတီအားလုံးရဲ့ကိုစားပြောရမယ်လို့လည်းညွှန်ကြားချက်မရှိဘူး
။ဒီကနေ့မှာတော့ပင်လုံညီလာခံကိုဆက်လက်ကျင်းပလည်းရှိပြီးနိုင်ငံတော်အတိုင်းမင်ငယ်ကာကွယ်ဦးစီးချုပ်တို့က UWSA ဝါအဖွဲ့ဥက္ကဋ္ဌဦးပေါ့ယူ၏SSA မြောက်ပိုင်းအဖွဲ့ဥက္ကဋ္ဌဘိုးချုပ်စေထင် NDAA Mailan Aphwe Duokatha Usan Pe ne KIA Dutiya Okatha Bojok Gwanmo Do ne Ti Tan Twet Song Khe Dalo Dutat Chou Dubo Muji Soe Nga Le TNLA Aphwe Ka Uta Khulan MNDAA Aphwe Ka Uphong Khwin Ne AA Aphwe Ka Dr. Nyo Thon Aung Do ne Ti Tan Twet Song Mu Re Shi Khe Be Me Na Phat Sa Long Ga Twet Song Mu Ate Sai Ko Thop Paw Pyo Cha Tha Chin Ma Shi Ba Bu Shin
ပြည်ဝင်သတင်းနောက်မိခရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာအခုတော့နိုင်ငံတကာကထိတ်တန်းရောက်သတင်းလွှာတွေကိုတင်ဆက်သွားပါမယ်နေတိုးအဖွဲ့ဝင်နိုင်ငံတွေကြားကာကွယ်အုံစည်းကိုတည်တည်သာသာတိုးမြင့်တုံးဆွဲမယ်လို့ထိပ်သီးစည်းဝေးပွဲမှာသဘောတူညီညီခဲ့ကြောင်းအမေရိကန်သမ္မတကပြောကြားလိုက်ပါတယ်အမေရိကန်ကနေတိုးဘတ်ဂျက်စုစုပေါင်းရဲ့80%ကိုနှုန်းနောက်တုံးဆွဲနေတဲ့အတွက်နေတိုးအ ခံသွားမယ်လို့ပြောကြားခဲ့တာဖြစ်ပါတယ်နေတို့ထိပ်သီးစီဝေဝဲကျင်းပနေတဲ့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့ကနေသတင်းတော့ဟန်နရီရစ်ချ်ဝဲသတင်းပေးပို့ထားတာကိုတော့မဆူမြတ်မွန်ကပြောပြမှာပါ
နေတိုးဖွဲ့ဌာနချုပ်ရှိရာဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့တော်မှာကျင်းပခဲ့တဲ့ဒီနှစ်ထိပ်သီးစည်းဝေးပွဲကနေတိုးအဖွဲ့ကုန်ကြစရိတ်မျှဝေခံကြရေးကိုအဓိကထားဆွေးနွေးမှာဖြစ်တဲ့ဆိုတာကိုနေတိုးတွင်းမှုချုပ်ယန်စတိုလ်ဒန်ဘတ်ကအဖွဲ့မိန့်ခွန်းမှာတွေကပြောကြားခဲ့ပါတယ
် Fair burden sharing underpins everything that we do
ကျွန်တော်တို့လုပ်ဆောင်မှုတိုင်းမှာကုန်ကြစရိတ်တွေကိုအညီအမျှဖွဲ့ဝေရေးကအခြေခံဖြစ်ပါတယ်မကြခင်နှစ်ပိုင်းတွေတုန်းကတော့ကျွန်တော်တို့ကာကွယ်ရေးအသုံးစရိတ်တွေကိုဆော့ချခဲ့ပါတယ်အခုတော့ဘီလီယံနဲ့ချီထပ်တိုးသုံးဆွဲမှာဖြစ်ပါတယ
်အခုလိုနေတိုးအဖွဲ့ဝင်နိုင်ငံတွေဘက်ကအသုံးစရိတ်တိုးမြင့်သုံးဆွဲလာကြတာကသူ့ကြောင့်ဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအပြည့်အဝအမှတ်ယူပြောခဲ့ပါတယ
် Because of me they've raised about $40 billion over the last year so I think
the နှစ်တုန်းကဒေါ်လာဘီလီယံ40လောက်အသုံးစရိတ်တိုးလာတာဟာကျွန်တော်ကြောက်ပါဒီလိုတိုးလာတာကြောင့်တွင်းမှုချုပ်ကတော့ထရမ့်ကိုသဘောကျမယ်လို့ထင်ပါတယ်။ကျွန်တော်ကိုသဘောကျတာသူတယောက်တည်းဖြစ်ကောင်းဖြစ်ပါလိမ့်မယ်။ဒါပေမဲ့ကျွန်တော်တက်တော့ကိစ္စမရှိပါဘူး
။ဗုဒ္ဓဟူးနဲ့ကြာတာပရီနှစ်ရက်ကျင်းပခဲ့တဲ့နေတိုးထိပ်သီးစည်းဝေးပွဲမှာအမေရိကန်နဲ့မဟာမိတ်နိုင်ငံတွေ၊မိတ်ဆွေနိုင်ငံတွေကြားဆက်ဆံရေးကိုလည်းအဆန်းသတ်ခံခဲ့ရပါတယ်။ရုရှားကသဘာဝဓာတ်ငွေတွေကိုဂျာမနီကိုတင်ပို့နိုင်ဖို့ဓာတ်ငွေပိုက်လိုင်းသွယ်တမ်းတဲ့ကိစ္စနဲ့ပတ်သက်လို့ဂျာမနီအစိုးရဟာရုရှားအစိုးရရဲ့ထိန်းချုပ်တာကိုခံနေတယ်လို့သမ္မတထရမ့်ကဆွဆွဲခဲ့ပါတယ်။ဒါရင်မကနေတိုးအဖွဲ့ဝင်နိုင်ငံတွေအနေနဲ့ဖြည့်ရင်းအသက်တင်ထောက်လုပ်မှုတန်ဖိုးရဲ့နှစ်ရာခိုင်နှုန်းကိုနေတိုးကာကွယ်ရေးအသုံးစရိတ်ထဲထည့်ရမယ့်စည်းကမ်းသတ်မှတ်မှုရှိပေမဲ့ဂျာမနီထည့်ဝင်တဲ့စရိတ်ကနှစ်ရာခိုင်နှုန်းတောင်မပြည့်ဘူးလို့သမ္မတထရမ့်ကဝေဖန်ခဲ့ပါတယ်။ဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲလ်ကတော့နေတိုးအဖွဲ့အပေါ်ဂျာမနီနိုင်ငံပေးထားတဲ့ဂတိကဝတ်တွေအတိုင်းလိုက်နာတယ်လို့အမေရိကန်သမ္မတနဲ့တီးတန့်တွေးဆုံဆွေးနွေးပွဲမှာပြောကြားခဲ့ပါတယ
်။ကျမတို့နိုင်ငံဟာမိဖက်နိုင်ငံတွေဖြစ်တယ်မို့အမြင်တွေကိုအပြန်အလှန်ဖလှယ်ရေးကတိတ်ကိုရေးကြည့်ပါတယ်။ကောင်းမွန်တဲ့မိဖက်နိုင်ငံဖြစ်တယ်မို့အနာဂတ်မှာလည်းဆက်ပြီးပူးပေါင်းဆောင်ရွက်သွားဖို့ဆန္ဒရှိပါတယ်
။သမ္မတထရမ့်အနေနဲ့ကာကွယ်ရေးအသုံးစရိတ်နဲ့ပတ်သက်လို့ဂျာမနီတနိုင်ငံတည်းကိုရွေးပြီးပြောတာမမျှတာဘူးလို့ကာကွယ်ရေးဆိုင်ရာလေလာတုံ့တက်သူဆိုဖီယာဘီဆက်ကပြောပါတယ
် Germany's contributions to NATO go beyond just what it spends on its own defense.
ဂျာမနီနိုင်ငံကသူ့နိုင်ငံကာကွယ်ရေးအသုံးစရိတ်ထက်အများကြီးပိုပြီးနေတိုးအတွက်စရိတ်ထည့်ဝင်ထားတာပါလစ်တူရေးနီးယားအရှေ့ပိုင်းရန်ကာကွယ်ရေးအတွက်ချထားတဲ့နေတိုးတပ်ဖွဲ့ဝင်တွေထဲမှာဂျာမနီကအများဆုံးဖြစ်ပါတယ်ရုရှားနိုင်ငံကယူကရိန်းနိုင်ငံခရိုင်းမီးယားဒေသကိုသိမ်းပိုက်ခဲ့ပြီးတဲ့နောက်နေတိုးအဖွဲ့ဝင်အရှေ့ဥရောပနိုင်ငံတွေလုံခြုံရေးအတွက်ကိုတပ်ဖွဲ့ဝင်တွေတိုးချထားတာဖြစ်ပါတယ်။အဖွဲ့ဝင်29နိုင်ငံပါဝင်တဲ့နေတိုးအဖွဲ့ရဲ့ဒီနှစ်ထိပ်သီးစည်းဝေးပွဲမှာကာကွယ်ရေးအသုံးစရိတ်ကိစ္စကလွှမ်းမိုးနေတဲ့အတွက်တခြားအရေးကြီးတဲ့ကိစ္စတွေမှေးမိန်သလိုဖြစ်ခဲ့ပါတယ်။အာဖဂန်နစ္စတန်ကိုတပ်သားအရေးအတွက်နှစ်ဆတိုးဆေးလွှတ်မယ်လို့ဗြိတိန်နိုင်ငံကကြေညာခဲ့သလိုအီရတ်စစ်သားတွေကိုတင်နန်းပေးတဲ့နေရာမှာဥဆောင်ဖို့ကနေဒါနိုင်ငံကထိပ်သီးစည်းဝေးပွဲအတွင်းမှာကန့်လန့်ခဲ့ပါတယ်ရှင်။
နေတိုးအဖွဲ့တွင်အရေးကြီးဆုံးဖြတ်ချက်တွေနဲ့ပတ်သက်လို့မတ်ဆုမြတ်မွန်ပြောပြခဲ့တာဖြစ်ပါတယ်။သတင်းရှင်တွေအခုနားဆင်နေရတာက VOA အမေရိကန်တန်ရဲ့တောက်ကြနေမနဲ့ခင်းအစီအစဉ်တွေပဲဖြစ်ပါတယ်။အခုတော့တစ်ဖက်နဲ့တစ်ဖက်စောင့်ကြည့်နေကြတဲ့ကုန်းသွယ်စစ်ပွဲအခြေအနေဘယ်လိုရှိမလဲကြည့်ရအောင်ပါ။အမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားဖြစ်ပွားနေတဲ့ကုန်းသွယ်စစ်ပွဲကတဖြည်းဖြည်းအရှိန်မြင့်လာနေပါတယ်။အမေရိကန်ကတရုတ်ကိုအခွန်တင်းကြပ်မှုတွေလုပ်လိုက်တဲ့အချိန်တရုတ်ဘက်ကလည်းအမေရိကန်ကုန်ပစ္စည်းတွေကိုအခွန်ပြန်တင်းကြပ်နေတာကြောင့်တစ်ဖက်နဲ့တစ်ဖက်အလျှော့ပေးမှုတွေမရှိဘဲဖြစ်နေတာပါ ။တရုတ်ဘက်ကလည်းအမေရိကန်ရဲ့ကုန်သွယ်စစ်ပွဲဖြစ်မှာကိုမကြောက်ဘူးလို့ဆိုပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ဗီဒီယိုသတင်းတော့ Victor Bekti ရဲ့သတင်းထွာကိုတော့ကိုကျော်အောင်လွင်ကတင်ဆက်မှာဖြစ်ပါတယ်။
တနေ့တခြားအခြေအနေတွေပို့ပြီးတော့ဆိုးလာနေတဲ့အမေရိကန်နဲ့တရုတ်နိုင်ငံကြားကကုန်သွယ်တင်းမာမှုတွေကိုပြည်လည်အောင်ဖြည့်ရှင်းမှုဆွေးနွေးညှိနှိုင်းမှုတွေပြန်ဆရေးနှစ်ဖက်အကြားမှာဆက်ဆက်တွေရှိမနေဘူးလို့တရုတ်ဘက်ကမနေ့ကပဲပြောပါတယ်အခုလာမယ့်အိုလာကုန်ပိုင်းမှာတရုတ်သွင်းကုန်တွေပေါ်မှာဒေါ်လာဘီလီယံ200ထပ်ပြီးတော့ကောက်ခံမှုအမေရိကန်ဘက်ကပြင်ဆင်နေပြီလို့မနေ့တုန်းကပဲအမေရိကန်ကကြေညာပါတယ်ဒီလိုလုပ်ရတာကတရုတ်နိုင်ငံရဲ့အမျက်ကြီးစားစီးပွားရေးမူဝါဒတွေကြောင့်လို့သမ္မတ်ထရမ့်ဆိုတာကပြောပါတယ်တရုတ်ဆိုအပ်ကတော့အမေရိကန်နဲ့ကုန်သွယ်ရေးစစ်ပွဲဖြစ်မှာကိုမကြောက်ဘူးလို့တရုတ်ကုသရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဂေါဖန်းကသတင်းတောက်တွေကိုမနေ့တုန်းကပဲပြောခဲ့ပါတယ
်။关于提到的中美贸易战规模，
ကုန်သွယ်ရေးစစ်ပွဲကအမေရိကန်ဘက်မှာပဲလုံးဝမူတည်တယ်လို့ကျွန်တော်ထင်ပါတယ်။တရုတ်ရဲ့ရည်တည်ချက်ကတော့ရှင်းပါတယ်။အပြောင်းအလဲမရှိရည်တည်ထားတာပါ။ကျွန်တော်တို့ဘက်ကလက်တုံ့ပြန်လို့စိတ်မရှိပါဘူး။ဒါပေမဲ့တုံ့ပြန်ရမှာကိုလည်းမကြောက်ပါဘူး။လိုအပ်လာရင်ကျွန်တော်တို့လက်တုံ့ပြန်မှာပါ
။တရုတ်နိုင်ငံမှာလုပ်ကိုင်နေတဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေကိုလည်းအမေရိကန်ရဲ့အခွန်ကောက်ခံမှုမူဝါဒတွေနဲ့ပတ်သက်ပြီးတော့အမေရိကန်ဆိုးရွားကိုဖြောင်းဖြားပြောဆိုဖို့တရုတ်ကုသရေးဝန်ကြီးဌာနကတိုက်တွန်းပါတယ်တရုတ်နိုင်ငံအတွင်းမှာလုတ်ကိုင်နေကြတဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေပေါ်မှာသဘောထားကောက်ယူထားတဲ့စစ်တမ်းတစ်ခုမှာတော့အများစုကအခွန်တင်းကျပ်မှုတွေလုပ်နေတာကိုမကြိုက်ကြပါဘူးဒီချိန်မှာပဲတောင်ကိုရီးယားကားကုမ္ပဏီတစ်ခုဖြစ်တဲ့ Hyundai ရဲ့အလုပ်သမားတမကကအခုလိုမျိုးအခွန်တင်းကျပ်မှုတွေကြောင့်အမေရိကန်ရဲ့အလုပ်ကိုင်2000လောက်ကိုထိခိုက်စေလိမ့်မယ်လို့မနေ့တုန်းကပဲသတိပေးလိုက်ပါတယ်အမေရိကန်ပြည်ထောင်စုနယူးယောက်မြို့အခြေစိုက် Silver Crest စီမံခန့်ခွဲရေးလုပ်ငန်းရဲ့မဟာဗျူဟာဆိုင်ရာအကြီးအကဲ Patrick Chauvinet ကတော့အမေရိကန်ရဲ့အခွန်တင်းကျပ်မှုဆိုင်ရာချိမ့်ချောက်မှုတွေကိုတရုတ်ဘက်ကတုံ့ပြန်နိုင်တဲ့လမ်းကြောင်းတွေတော်တော်များများရှိတယ်လို့ဆိုပါတယ
် There are some people who argue that because the US imports more from China than vice versa
တရုတ်ကအမေရိကန်ကိုတင်ပို့ရတဲ့အမေရိကန်ကတရုတ်ကိုတင်ပို့ရများတယ်ဒါမှမဟုတ်တရုတ်ဘက်ကပူများတယ်ဆက်သဖြင့်အပြန်လှန်ပြောနေကြတာတွေရှိပါတယ်။တကယ်ဆိုရင်တရုတ်ဘက်ကအမေရိကန်ရဲ့သွင်းကုန်တွေကိုထိခိုက်အောင်လုပ်မယ်ဆိုလုပ်လို့ရတာတွေအများကြီးရှိပါတယ်။အမေရိကန်ပုဂ္ဂိုလ်တွေအပေါ်အခွန်တင်းကျပ်တာမျိုးတွေမကအသွင်းမခံပဲပိတ်ပင်လိုက်လို့လည်းရတာပါပဲ။နောက်တစ်ခုကတရုတ်နိုင်ငံအတွင်းမှာလုပ်ကိုင်နေကြတဲ့စီးပွားရေးလုပ်ငန်းတွေဒီလုပ်ငန်းတွေကတရုတ်နိုင်ငံအတွင်းရောင်းချနေတဲ့ကုန်ပစ္စည်းတွေအပေါ်မှာလည်းစီးပွားရေးထိခိုက်အောင်လုပ်လို့ရပါတယ်။စီးပွားရေးအရာတွေမကပါဘူး။အထူးသဖြင့်နိုင်ငံရေးအရာပါတရုတ်ဘက်ကနေအမေရိကန်ကိုတုံ့ပြန်မဲ့ဆိုရင်တုံ့ပြန်နိုင်တဲ့လမ်းကြောင်းတွေအများကြီးရှိပါတယ်
။အီရန်နဲ့မြောက်ကိုရီးယားနိုင်ငံတွေကိုအမေရိကန်ရဲ့နှိပညာတွေပါတဲ့ဆက်သွယ်ရေးပစ္စည်းတွေရောင်းချနေတာကြောင့်တရုတ်ဆက်သွယ်ရေးကုမ္ပဏီဖြစ်တဲ့ ZTE ကိုအမေရိကန်အစိုးရကအရေးယူတန်းခတ်ထားခဲ့တာ။အခုတော့ဒီကုမ္ပဏီရဲ့လုပ်ငန်းတွေကိုပြန်ပြီးတော့လည်ပတ်စေမယ့်သဘောတူညီချက်တစ်ခုကိုလက်မှတ်ရေးထိုးထားပြီလို့အမေရိကန်ဘက်ကပြောပါတယ်။ ZTE ကုမ္ပဏီဟာတရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးသဘောတူညီမှုတွေထဲမှာကြီးမားတဲ့အစိပ်ပိုင်းတစ်ခုဖြစ်ပါဝင်နေတာပါ။အခုဒီကုမ္ပဏီကိုပြန်ပြီးတော့လဲပတ်အောင်လှုပ်ခွင့်ပေးမယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်လွှတ်တော်အတွင်းမှာမိကုန်တွေထုတ်လာကြအောင်မဲ့သဘောတွေရှိနေတယ်လို့လဲနယူးယောက်မြို့ခြေစိုက် Silver Crest စီမံခန့်ခွဲရေးလုပ်ငန်းရဲ့မဟာဗျူဟာဆိုင်ရာအကြီးအကဲ Patrick Chauvinet က VOA ကိုပြောပါတယ်
။ဒါတော့အမေရိကန်တရုတ်ကုန်သွယ်ရေးစစ်ပွဲအလားလာတွေနဲ့ပတ်သက်လို့ကိုကျော်အောင်လင်းပြောပြသွားတာပါခင်ဗျာ။အခုတော့မြန်မာအစိုးရတပ်တွေနဲ့ကချင်လက်နက်ကင်တပ်တွေစစ်ပွဲဖြစ်ပွားနေတဲ့ကချင်ဒေသဘက်ကဒီ twin debt ပစ္စည်းတွေနဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုလည်းတင်ပြခြင်းပါတယ်မြန်မာနိုင်ငံမြောက်ပိုင်းမှာထွက်တဲ့ပရင်ကြောက်တွေထဲမှာဒိုင်နိုဆောရုပ်ကျွင်းပါတဲ့ပရင်ကြောက်တွေတွေ့လေမလားဆိုပြီးလိုက်လံရှာဖွေနေသူတွေရှိပါတယ်စီရင်မေးတဲ့ကချင်ပြည်နယ်အတွင်းကအကျိုးအမြတ်ကြီးလာတဲ့ပရင်ကြောက်တူးဖော်ရောင်းချမှုကြောက်ဖြစ်ရုပ်ကျွင်းပညာရှင်တွေကိုပါဆွဲဆောင်ထားနိုင်ပါတယ် AFP သတင်းတစ်ပုဒ်ပေါ်အခြေခံပြီးမတ်သိင်ကြီးထက်ကပြောပြမှာပါ
စီရီမင်းကြီးနဲ့ကချင်ပြည်နယ်မြောက်ဖျားမှာပရင်တူးဖော်ရောင်းချမှုကဖွံ့ဖြိုးလာတာနဲ့အတူရုပ်ကျွင်းတွေပါတဲ့ပရင်ရှာပုံတော်ဖွင့်သူတွေလည်းများလာပါတယ်။ပရင်ကျောက်ထဲမှာပါလာတဲ့တစ်ပင်တွေ၊အင်းဆက်ပိုးမွှားတွေ၊တလိပ်ဆန်တွေကိုလိုက်ပြီးတံပိုးကလည်းကွာသွားပါတယ်။ပရင်ပွဲစားကိုမျိုးဆွေကတော့အခုလိုပြောပါတယ
်။ပရောစိတ်ချင်းကစားပြီးတော့အားလုံးကစိတ်ဝင်စားစရာကောင်းတဲ့ဟာတွေပဲ။အားလုံးကိုကျွန်တော်တံပိုးထားတယ်။
ကချင်ပြည်နယ်တဲကဒေါ်လာ3သိန်းကျော်တန်ပရင်ကြောက်ကိုတော့လွန်ခဲ့တဲ့3နှစ်2015ခုနှစ်တုန်းကတရုတ်ကြောက်ဖြစ်ရုပ်ကျွင်းပညာရှင်လီရာရှင်းကသူ့ရဲ့ကချင်ပြည်နယ်ခီးစဉ်အတွင်းမှာရရှိသွားတာပါလွန်ခဲ့တဲ့နှစ်ပေါင်း96သန်းတုန်းကဒိုင်နိုဆောအမီးပုံမပြတ်ပါလာတဲ့ပရင်ကြောက်ကိုသူကတရုတ်ပြည်ကိုယူခဲ့တာပါကြောက်ဖြစ်ရုပ်ကျွင်းပညာရှင်လီရာရှင်းကအခုလိုပြောပါတယ
်ဟူဖော့မြန်မြန်ဟူဖော့是全世界唯一一个
ကချင်ပြည်နယ်ကပရင်တူးဖော်ရေးဒေသဟာကမ္ဘာပေါ်မှာ Cretaceous က
kala pyin ni thwet de tkhu de do data phit par de siwa phit tu pho yang cha ni ja ba me myama nang ngan ne kaung ne data ma shi ba bu
pyin chao sain do lo chao myet yadana dwi tit ne shwe tu pho ye longan dwi ka le myama pye rin sit ko mi tho pe ni da ba chao myet tu pho ye longan ko thin chong nai ne tu ka ngwe ji a chu myet chi ba de pyin hwe yu tu ri ha lu khwin ye chho phao mu ri ko a pe tu ri phit nai ne lo ပရိပခလေးလာဆောင်ကြည့်တဲ့ Global Witness ကသတိပေးထားပါတယ်။ဒါပေမဲ့လည်းပွဲစားအများစုကတော့အန်တီအေတွေချင့်ဝတ်တင်တဲ့ညီမညီဆိုတာကိုအရင်မထပါဘူး။အဲကဘာခန်းဆိုရင်ပရင်ရှာပုံတော်ဖွင့်ဖို့ဘန်ကောက်ကနေမြန်မာနိုင်ငံကိုခဏခဏသွားသူပါ။
If people have a big diamond, so what? The world is.
စိန်နှုန်းကြီးတွေအများကြီးရှိပါတယ်။ဒါပေမဲ့ dinosaur ရုပ်ကျင်းပါတဲ့ပရင်ကတော့ကဘာပေါ်မှာအများကြီးမရှိပါဘူး
။ပရင်ရှာပုံတော်ဖွင့်သူတွေကြောက်ဖြစ်ရုပ်ကျင်းပညာရှင်တွေကတော့ပုံမပြတ်သေးတဲ့ဒိုင်နိုဆောရုပ်ချင်းကိုရှာဖို့စိတ်အားထက်သန်နေကြတာပါ။ဒါပေမဲ့လည်းကချင်ပြည်နယ်တွင်းကတတုတုဖို့ရေလုပ်ငန်းတွေရှိရာဒေသတဝိုက်စီရေပရိပခတွေကအဆုံးမသတ်သေးတာကြောင့်ရှာဖို့ရေလုပ်ငန်းတွေဘယ်တော့မှစနိုင်မလဲဆိုတာကတော့မသေးကြသေးပါဘူးရှင
်။ဈေးကွက်ဝင်လာနေတဲ့ကချင်ပြည်နယ်ကပရင်ကြောက်ကြောက်ဘယ်လိုရိုက်ခတ်မှုတွေရှိနေသလဲဆိုတဲ့အကြောင်းကိုမတ်တင်ကြီးထိုက်တင်ပြသွားတာဖြစ်ပါတယ်ခင်ဗျာ။သို့တော့ရှင်များခင်ဗျာရုရှားနိုင်ငံကမ္ဘာဖလားပွဲကျင်းပနေတဲ့အချိန်မှာပဲဒီကမ္ဘာဖလားပွဲကိုအုံနဲ့ကျင်းတဲ့လာရောက်ကြည့်ရှုကြတဲ့ဒီကမ္ဘာတလွှားကပြည်သက်တွေကရုရှားမှာရှိတဲ့ဘယ်လိုအစားအသောက်မျိုးတွေကိုစားတောက်ပြီးနှစ်သက်ခုန်မြင်ကြသလဲဆိုတဲ့အကြောင်းလေးကိုကျွန်တော်ကတင်ပြခြင်းပါတယ်ကမ္ဘာဖလားပွဲမစခင်တုန်းကရုရှားဟင်းလျာတွေကိုလူသိနည်းလာပါတယ်အမဲပြုတ်ရည်နဲ့ချက်တဲ့မုံလာဥဟင်းရည်အတ္တလန္တိတ်၅စနဲကျဲဥနဲ့မိုင်ယိုနီးစ်ရုရှားရိုးရာအာလူးဆလတ်နဲ့အစာသွပ်ဖက်ထုပ်တွေကိုကမ္ဘာပြည်သက်ကနှစ်သက်ကြပြီးဒီအစာသောက်တွေကတဆင့်ရုရှားယဉ်ကျေးမှုကိုပါလေ့လာနိုင်ကြပါတယ်ဒေးဗစ်ဂရီဂိုဟာအင်္ဂလန်အသင်းကိုလာရောက်အားပေးသူဖြစ်ပါတယ
် We've been eating some traditional Russian food smoked meat and bean soup lovely
ကျွန်တော်တို့ကရုရှားရိုးရာဟင်းတွေကိုမှာစားဖြစ်ပါတယ်ကြက်တိုက်အသားခင်းပဲဟင်းရည်စိတ်သားစတူဟင်းတွေစားဖြစ်ပါတယ်ရမ်းစားလို့ကောင်းပါတယ်ယဉ်ကျေးမှုကလည်းမြင့်ပါတယ်
စပွဲရဲ့အခြားတစ်ဖက်မှာထိုင်စားနေတဲ့အင်္ဂလန်အသင်းအားပေးသူတွေကတော့သူတို့စိတ်ဆွပြုတ်နဲ့အသီးအရွက်တွေစားကြောင်းအရန်ကောင်းကြောင်းပြောပါတယ်။ဘရာဇီးပြည်သက်တူကတော့ရုရှားဟင်းလျာတွေကသူတို့ဇာတိမျိုးကိုပြန်သတိရမိစေတယ်လို့ဆိုပါတယ
်။ Eu provei um prato de carne.
I tried a dish of meat with potatoes, carrots and onions which
is ဒီကစန်းနုကရိုးရာဟင်းမျိုးဖြစ်တဲ့အာလူးမွန်လောင်းမျိုးတွေပါတဲ့အသားဟင်းမျိုးကိုကျွန်တော်မှာစားပြီးတော့ဘရာဇီးမှာစားနေကြဟင်းမျိုးနဲ့အတော်အဆင်တူတာသတိထားမိတယ်။အိမ်ပြန်ရောက်နေတယ်လို့မျိုးကိုခန်းစားရပါတယ
်။ဘရာဇီးဘောလုံးပရိသတ်ဟာရုရှားရဲ့ရိုးရာဟင်းဒေသမှာအခြားဟင်းလျာတွေကိုပါလိုက်ပြီးအရသာခံကြည့်နေကြတာပါ။ဘရာဇီးနိုင်ငံဆာအိုပေါလိုမြို့ကမာဂါဟောစ်ကတော့လှင်ငယ်ပုံစံမျိုးချီးစ်တွေနဲ့ဖုတ်ထားတဲ့ပေါင်မုတ်ကိုအကြိုက်တွေ့နေသူပါ။
un prato che tinha um formato de barco e era uma má
a di the ma che u ane ye cheese ye tet tha a yan sa kaung ma de kaung lon lo tkhu bi tkhu ma sa ni mi ba de
ဒီလိုပွဲတော်ကာလမှာဘီယာကတော့မရှိလို့မဖြစ်ပါဘူး။အရက်ဆိုင်တစ်ခုကတော့ရုရှားရိုးရာရေနွေးကြိုတဲ့အိုးထဲမှာဘီယာထည့်ပြီးလာရောက်တောက်သုံးသူတွေစိတ်ဝင်စားအောင်စီမံပေးရတယ်လို့ဆိုင်မန်နေဂျာကပြောပါတယ
်။ Когда внутрь мы кладём нет дрова, а лёд.
ကျွန်တော်စီမကရေနွေးကြိုတဲ့အိုးကြီးရှိတော့အဲ့ဒီတဲကိုရေခဲတွေထည့်တယ်။အထဲမှာဘီယာကိုအေးခံပေးရတယ်လို့သူကပြောသွားတာပါ။ကမ္ဘာဖလားပွဲတွေကတော့ပြီးဆုံးကနီးပြီဖြစ်ပါတယ်။ကိုတိုင်းပြည်အသင်းကနိုင်သည်ဖြစ်စေရှုံးသည်ဖြစ်စေပြည်သက်ကတော့အချိန်တိုင်းရင်ရုရှားမှာစားခဲ့ရတဲ့ဟင်းအရသာတွေကိုတွေ့ရင်တချို့ဆိုရင်လဲရုရှားဗော်ဂါအရက်ပလင်းကိုပါပိုက်ပြီးအိမ်ပြန်ကြရမှာဖြစ်ကြောင်းပါခင်ဗျာ
ဗီအိုအေမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။မြန်မာစံတော်ချိန်မနက်6:00နာရီခွဲရှိပါပြီ။ VOA ရဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေကိုမနက်9:00နာရီအထိလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 24 kHz 12133line no meter 40 kHz 04339 line no meter 51 kHz 5859နဲ့ line lab meter 190တို့ကပါတိုးချဲ့ထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့အင်္ဂလိပ်သင်ကန်းစာနဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ရမှာဖြစ်သလိုတိုင်းရင်းသတင်းလှအစီအစဉ်တင်ဆက်တဲ့အခါမှာတော
့ရေးကြီးတဲ့ကိစ္စတွေဆိုရင်လုံးဝကိုမဆွေးနွေးရတဲ့အနေအထားမျိုးဖြစ်တယ်။ကြီးလို့မရဘူးကွာ။ဦးမတိုင်းသားရဲ့အခွင့်အရေးလူနည်းစုအခွင့်အရေးစသ
ဖြင့်မွန်ပြည်သက်ပါတီကောင်းဆောင်နဟန်သာပြောကြားသွားတာပါတိုင်းသားတွေနဲ့ဆိုင်တဲ့သတင်းလွှာအပြည့်စုံကိုနောက်ပိုင်းမှာတင်ဆက်ဖို့ရှိပါတယ်အခုတော့နည်းနည်းချင်းအင်္ဂလိပ်သင်ကန်းစာကိုလေ့လာကြရအောင်ပါအမေရိကန် EDN 3အင်္ဂလိပ်သင်ကန်းစာကိုဒေါ်လာလတ်တန်းကပို့ချမှာဖြစ်ပါတယ
်ဒီကနေ့မင်းတင်ပြမယ် idiom အသုံးက
break a leg
ဖြစ်ပါတယ်စာလုံးပေါင်းက break break ကချိုးတာ a ကတခုတချောင်း leg leg ကခြေတော့ဆိုတော့စပိုက်ခွင်းရဲ့ဓာတ်ရိုက်ဒီပေကတော့ခြေတချောင်းကိုကျိုးအောင်လုပ်တာပေါ့ idiom ဆိုရဲတဝိုက်ဒီပေကိုမရှင်းပြမီဒီအသုံးဆင်းသက်လာတဲ့နောက်ကျောင်းကိုအနည်းငယ်ရှင်းပြပါစီရှေးခေတ်ကပြဿနာသဘင်လောကမှာအယူရှိခဲ့တာကသမကာမီအနုပညာသည်တွေကိုပွဲအောင်အောင်မြင်မြင်ကနိုင်လေအောင်အဆင်ပြေပါစေလို့ဆုမွန်ကောင်းတောင်းပေးလို့ရင်အယူသီးမှုတစ်ခုကပြောင်းပြန်ဆုတောင်းပေးဖို့ပဲဖြစ်ပါလေဥပမာ break a leg ခြေတော့ကျိုးပါစေလို့ဆုတောင်းပေးခြင်းအပြင်ပြောင်းပြန်သဘောအဓိပ္ပာယ်ယူပြီးဒီပွဲကမဲ့လူကိုကန့်ကောင်းပါစေအောင်မြင်ပါစေလို့ဆုတောင်းပေးရာရောက်တယ်လို့ရှိခဲ့တဲ့အယူဖြစ်ပါလေတတိတော့အောင်မြင်ပါစေအဆင်ပြေပါစေလို့ပြောခဲ့ရင်တော့ပွဲကရမှာပြောင်းပြန်ဖြစ်ပြီးအဆင်မပြေဖြစ်တဲ့အယူရှိပါလေ။ဒါကြောင့်မလို့ break a leg လို့တူဦးကပြောလာတဲ့ဆိုရင် idiom ဆိုရဲတဝိုက်ဒီပေကတော့ကိုယ်ကိုကန့်ကောက်ပါစေအဆင်ပြေပါစေလို့ပြောတယ်ဆိုတာကိုနားလေသဘောပေါက်ပြီးကျေးဇူးတရားမှာဖြစ်တယ်ဆိုတာကိုနားလေသိချင်ပါလေ။ဒီနေ့အဖြစ်တော့အင်္ဂလိပ်လို break a leg က good luck ကိုဆိုပါလေ။ဒီတော့နဲ့ပတ်သက်လို့ George Group ရဲ့ဥမာကတော့
It's important for our first performance tonight to be a success. So break a leg, everybody.
ဒီညကမဲ့ပွဲကကျွန်တော်တို့ရဲ့ပထမအဦးဆုံးပွဲဆိုတော့အောင်မြင်ဖို့အရေးကြီးတယ်။ဒါကြောင့်မလို့အားလုံးအဆင်ပြေပါစေ၊ကန့်ကောက်ပါစေလို့ဆုတောင်းပါတယ်လို့ကြေပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
It's important for our first performance tonight to be a success. So break a leg, everybody.
ကိုယ်ကိုကန့်ကောက်ပါစေအဆင်ပြေပါစေလို့ပြောတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
Break a leg.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်American Indian 3 English သင်ခန်းစာကိုဒေါ်လာတန်ပို့ချခဲ့တာဖြစ်ပါတယ်အခုတော့ကျမ်းမာရေးခန္ဓာအလှည့်ရောက်ပါပြီဒီတစ်ပတ်မှာတော့ပဲတီတာအရေးပြားယောဂအကြောင်းတင်ပြထားပါတယ်ဒီပဲတီတာအရေးပြားမှာပောက်တာဟာကလေးငယ်တွေမှာအဖြစ်များပြီးပြန်လဲဖြစ်တတ်တာမျိုးစောစောစီးအရေးပြားဆရာဝန်တွေနဲ့တိုင်ပင်ကုသတင်ကြောင်းပညာရှင်တွေကသတိပေးနေပါတယ်ဒီအကြောင်းမြန်မာနိုင်ငံကအရေးပြားအထုကုဆရာဝန်ကြီးဒေါက်တာစိုးဝင်းဦးကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်
โอเคทุกคนสวัสดีดร.ซูวินครับเราดิเป้ตีดาဆိုတော့โยคะကမြန်မာနိုင်ငံမှာဖြစ်တဲ့အနေအထားဘယ်လိုရှိလဲဆရာ
သူကကလေးတွေမှာဖြစ်တတ်တဲ့အရေးပြားမှာ virus ကိုကူးစက်တဲ့ယောဂတစ်ခုပါအဲအထူးသဖြင့်ကလေးတွေမှာဖြစ်များတယ်ဟိုပြန်ပြန်ပြီးတော့လည်းကူးစက်နိုင်ခြေကတော့အမြဲတမ်းရှိတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီယောဂကဘယ်လိုယောဂမျိုးလဲ
သူကဟိုကြောက်ယောဂဖြစ်စေတဲ့ virus ကိုအုပ်စုပေါ့လေ pox virus လို့ခေါ်အဲ့ဒီအမှသူကဟို virus ကမျိုးပေါ့လေသူကရေသားထိတွေ့ခြင်းအနေပြီးတော့အလွယ်ကူးဆဲ့တာဗျာသာမန်မျက်စိနဲ့မမြင်ရတဲ့ရေသားပုံပက်သွားတဲ့နေရာလေးတွေဝင်ရင်ပေါ့အဲ့လိုနေရာလေးတွေအနေပြီးတော့တဆင့်ဝင်ရောက်ပြီးတော့ကူးဆဲ့တယ်ရည်သားမှာပဲဖြစ်တယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီယောဂါဖြစ်လာရဲ့ဘယ်လိုတွေ့ရလဲဆရာ
တွေ့ရမှာတော့အသားရောင်ပေါ့နော်အသားဖြူလာနေတာတွေမရှိဘူးဒီအသားရောင်ပဲတစ်ခါတည်းအရောင်လေးနည်းနည်းပြော့တဲ့ဖြူရောင်အဖုလေးတွေရည်သားမှာပေါ်လာတာဗျအရင်အဖုလေးကိုသေချာကြည့်လိုက်ရင်အလဲမှာပြောင်ပြောင်နဲ့အဆန်လေးမျက်စိလေးရှိတယ်အဲဒီစဉ်ရင်ဘတ်တို့ဘိုက်တို့ပေါင်ကြံတို့နောက်တင်မလက်မျက်နှာစတဲ့နေရာမျိုးစုံမှာအပြုတ်လိုက်ပြုတ်လိုက်အဆုလိုက်အဆုလိုက်လေးတွေတွေ့ရတယ်ဗျတစ်ခါတည်းမှာတော့ညည်းရဲပြီးတော့လေရောင်လာတတ်တယ်။ရောင်ပြီးရင်တော့ပြန်ပြောက်သွားတာလေးရှိတယ်။ဟိုကုကံကကြဆင်းတဲ့လူတွေမှာတော့ဒီပုံမှန်တဲ့အရွယ်ကြီးတဲ့အလုံးကြီးတွေဖြစ်တတ်တယ်
။ဟုတ်ကဲ့ဆရာကြီး။အဲ့တော့ဒီယောဂါကဟိုဆရာကုနာပြောတော့လူတူနဲ့တူထိတွေ့ပြီးတော့ကူးဆက်တာပေါ့နော်။အဲ့တော့ကူးဆက်ဖို့ကူးဆက်နေလို့လည်းအသေးစိတ်နဲ့ရှင်းပြပေးပါလား
။ဟုတ်ကဲ့ယောဂါရှိတဲ့လူကနေပြီးတော့နောက်ယောဂါမရှိတဲ့လူအထူးဖြင့်အသားချင်းပုတ်တိုက်ဒါတို့ထိတွေ့တာတို့ကင်တွယ်တာနေတစ်ဆင့်ကူးတာပေါ့။ဖြစ်များတာလေကလေးလေးတွေမှာဖြစ်များတာကိုမူယုံမူရတဲ့အရွယ်ကလေးလေးတွေမှာဖြစ်များတယ်အဲ့တော့ကလေးတွေကျောင်းသားလေးတွေညီကိုမောင်မအချင်းချင်းစော့ရင်းနဲ့ကူးကြတာပေါ့နော်နောက်ရေကူးကံရဲ့အဝတ်လဲကံအဲ့လိုနေရာရလဲကူးဆက်တတ်တယ်နောက်လူကြီးတွေမှာတော့လင်းဆက်ဆံဒီထိတွေ့မှုကနေတစ်ဆင့်လင်းသားတွေမှာလဲကူးဆက်ပြီးတော့ဖြစ်ပွားတတ်တယ
်ဟုတ်ကဲ့ဆရာအဲ့တော့ကာကွယ်နိုင်တဲ့အနေထား
ပြောရမယ်ဆိုရင်တော့ကာကွယ်နိုင်တဲ့အနေထားတော့မရှိဘူးကြီးဆိုတာဟိုကလေးတွေမှာအဖြစ်များတယ်လို့ပြောခဲ့တာကိုကလေးတွေမှာအဖြစ်များဆိုတော့ကလေးဆိုတာကမူယုံမူရတဲ့အရွယ်တွေမှာအဖြစ်များတာဒီအလေတန်းအရွယ်လောက်ရောက်ရင်တော့ဖြစ်တာနေသွားတယ်အဲ့တော့ကလေးဆိုတာတော့ဒီခုကပါလေသူနဲ့စော့နေတဲ့လူကဘာမှဆိုတာဒါတိတတ်တဲ့အရွယ်မဟုတ်ဘူးလေနောက်တစ်ခါလူကြီးတွေချင်းချင်းကူးတယ်ဆိုရင်လည်းလင်ငန်းရေးစိန်ကူးတယ်ဆိုရင်လူသက်ဆန်တဲ့အခါမှာဒီလိုအဖုလေးတွေကေးတဲ့အတွက်ရှင်းအောင်ပြောရရင်ဗျာမျက်စိနဲ့လျှောက်ပြီးတော့ဖြဲပြီးကြည့်နေတာမဟုတ်တဲ့အတွက်ကြောင့်ကြည့်ကြမှတည်မယ်ဆိုလိုချင်တာကအဲ့တော့ကာကွယ်ဖို့ဆိုတာကတော့ထိတွေ့မှုမရှိရင်တော့ဒါကာကွယ်နိုင်တယ်လို့ပြောရတော့ဒါပေမဲ့ကစားတယ်ဒီလိုထိတွေ့ဆက်ဆံနေဆိုတာကတော့အမြင်ရှိနေဆိုတော့ကာကွယ်လို့တော့တတ်တတ်ကြီးတော့မရဘူးကာကွယ်စေလဲမရှိပါဘူ
းဟုတ်ကဲ့အဲ့တော့ဒီယောဂါမှာဒီတချို့ကတော့ယောဂါအဖြစ်ဖြစ်လာပြီးတော့တချို့ကတော့ဟိုယောဂါမဖြစ်တာလည်းရှိတယ်ပေါ့ဆရာနော်အဲ့ဒီခါကျတော့ဘာကြောင့်ဒီတချို့ကဟိုယောဂမဖြစ်ရလဲဆရာကြီ
းအဲဟုတ်တယ်အဲအကြောင်းကိုကကာကွယ်ဖို့မရှိဘူးဆိုတော့စိတ်ညစ်သွားနိုင်ရရှိပါတယ်ဒါပေမဲ့ဒီလောက်စိတ်ညစ်ပါနဲ့ဘာဖြစ်လို့လဲဆိုတော့အရေးသားနဲ့ဒီအသားချင်းဖြစ်တွေ့နေမဲ့ဖြစ်တဲ့လူတိုင်းမှာဒီယောဂဖြစ်တာမဟုတ်ပါဘူးကလေးတွေမှာဘာကြောင့်ဖြစ်များတယ်ဆိုတာတော့သူတို့စီမှာဒီ virus အတွက်ကုကံအားမပေါ်သေးမပေါ်သေးတော့ထိတာနဲ့အလွယ်တကူဖြစ်ပွားတတ်တယ်ဒီကြီးတွေမှာကြတော့ကလေးဘွားကိုဖျက်တမ်းလာတော့တင်းကြီးမဟုတ်တင်းကြီးဘောနော်ကိုကမတိလိုက်ပဲနဲ့ဘယ်လိုပြောမလဲယောဂဖြစ်လာအောင်မဟုတ်လိုက်ပဲနဲ့ဒီထိတွေ့မှုရှိပြီးတော့ antibody ခေါ်တာပေါ့ဒီ virus အတွက်ကုကံအားပေါ်နေပြီဆိုတော့ချက်ချင်းမကူတော့ဘူးအဲလူကြီးတွေမှာလည်းဒါရောက်မှုဖြစ်တာအရင်နဲ့ဆိုတော့သို့တော့ဒီကုကံအားကျဆင်းနဲ့အခြေအနေပေါ့နော်အထူးဖြင့် HIV ပိုးရှိတဲ့လူတွေကတော့လူကြီးဘွားရောက်ပေမဲ့ဒီဥစ္စာအလွယ်တကူကူးဆက်တတ်တယ်ဒါဖြစ်ပြီဆိုရင်လည်းလုံးလုံးကဲကဲပေါ့။ဒါမှအလုံးအဖူသေးသေးလေးတွေမဟုတ်ပဲနဲ့တချို့ဆိုရင်ကျွန်တော်တို့တွေ့တယ်။ကြောင်ကြောကိုလက်နဲ့နှွာပြီးတော့ဆီးလိုက်ဆီးလိုက်ကတ်ထားကြလောက်ကိုအလုံးအကြီးကြီးတွေအထိမြင်ရတယ
်။ဟုတ်ကဲ့ဆရာ။အဲ့တော့ကုသမှုအနေထားနဲ့ပတ်သက်ပြီးတော့အားလုံးကကုသဖို့လိုလားဆရာ
။ဒီကုဆက်လွယ်လို့ဟိုပြောရမယ်ဆိုရင်တော့သူကကလေးချင်းချင်းတော့ကုဆက်လွယ်တယ်ဗျ။အဲ့တော့ကုဆက်လွယ်တယ်ဆိုရင်တော့ရေပြားဆရာကနေကဥမာဗျာအိမ်မှာကလေးမောင်မနှစ်ယောက်ရှိတယ်ဟုတ်တယောက်မှာတက်နေပြီဆိုရင်ကျန်တဲ့လူကိုဒါကစားရင်ကုဆက်လွယ်တယ်အဲ့ဒါဆိုရင်တော့ကုဟိုဆိုပြီးတော့တိုက်တွန်းလေးရှိတယ်ဒါပေမဲ့တခုသိထားဖို့ကယောဂပိုးကုဆက်ပြီးရင်အဲ့ကလေးတွေမှာကိုကံအားဆိုတာအမင်းနဲ့ညံပေါ်လာတယ်ပေါ်လာရင်သူ့ဟာသူပျောက်သွားတတ်တယ်အဲပျောက်သွားရင်အမှန်ရုပ်လည်းမကြံဘူးဒါပေမဲ့လည်းတခါကုဆက်လွယ်တဲ့အတွက်ကြောင့်တနည်းအားမပျောက်ဘူးနောက်တနည်းအားမပြန်ပေါ်လာတော့ရှိတယ်ပေါ့နီးအဲတချို့ဆိုရင်လည်းပြန်ပျောက်ဖို့လားတော်တော်ကြာကြာတယ်အဲနှင်းနေတော့မှကြည့်တဲ့လူတွေလည်းရှိတယ်အဲ့တော့ကုတယ်မကုဘူးဆိုတာကအချိန်လေးလူတစ်ယောက်တစ်ယောက်တော့မတူပါဘူးဥမာစိတ်လည်းမများဘူးဖြစ်ကားစားဆိုရင်တော့သူ့အစီပြောက်သွားမယ်ဆိုပြီးကျွန်တော်တို့ observe လုပ်တယ်ခေါ်တာပေါ့နော
်စောင့်ကြည့်တာပေါ့ဆရာနော
်ဒါဒီတိုင်းပဲထားပြီးတော့ဟိုကြည့်တာပေါ့နော်အဲ့ဒါဆိုရင်သူ့အစီအများစုကရက်သက်သက်အနေငယ်လာအနေငယ်မှာပျောက်သွားတယ်တချို့ကျတော့လေဟိုကလေးကတော့ဘာမှမဖြစ်ဘူးဒါပေမဲ့ဥမာ၄လကြာနေပြီဆရာ၅လကြာနေပြီဆိုတော့အမေတွေပြေးစိတ်ကူတယ် ူပေးပါဆိုပြီးတော့လာပြီးတိုက်တွန်းတဲ့လူပဲရှိတယ်။အဲလိုမျိုးဆိုရင်လည်းကူပေးရတယ်
။ဟုတ်ကဲ့ဆရာ။အဲ့တော့ကုသမယ်ဆိုရင်ဘယ်လိုကုသမှုတွေရှိလဲ
။သူကကျွန်းတွန်းနဲ့ကုသပုံဆင်တယ်ဗျ။လိင်သေးခရင်လေးတွေလိင်နာတို့အက်ဆစ်ဆေးရီတို့တာတို့နောက်လျှက်စင်းအန်းနဲ့ချစ်တာတို့နောက်နိုက်ထရိုဂျင်အရင်နဲ့အေးခဲတာတို့စသဖြင့်ကျွန်းတွန်းလိုမျိုးပဲကုတဲ့နည်းမျိုးစုံရှိတယ်။လေဆာနဲ့လည်းကုသကြတယ်။များသွားပြီးတော့တစ်ခုခုနဲ့ကုလိုက်ရင်ပြီးသွားတာပဲ။ခါကြီးကတော့ကုသမှုတစ်ခုနဲ့မပြီးဘဲနဲ့နောက်ထပ်ဟိုပြန်ပြန်ပေါ်လာတော့တစ်ခါနောက်ထပ်အလားတူကုသကြတာမျိုးတွေလည်းရှိတယ်။အဲတော့စောစောကုရင်တော့ယောဂကိုထိန်းချုပ်ဖို့လို့ပူလွယ်တာပေါ့နော်။အခုနည်းလေလေပြန်နှံ့တာနည်းလေလေပဲ။တချို့ဆိုရင်မျက်နှာမှာတစ်ခုနှစ်ခုပေါ်မျက်နှာဆိုတာကလေးဆိုတာကင်နေတာကိုရားရင်ကုန်မယ်၊ဆုမယ်၊မျက်နှာကင်တော့ကဘိုက်ကင်ရောကင်တော့ကြပေါင်းညာနေရောက်ကြိုင်းနေရောက်အဲ့လိုမျိုးဆိုရင်တော့ပြန့်နှံ့ပုံများတယ်အဲ့တော့ကိုယ်ကလေးမှာတဲစီတာပေါ်လာကိုယ်နဲ့နီးဆက်တဲ့တကြမ်းနဲ့ဆရာဝန်ရေပြားဆရာဝန်နဲ့တိုင်ပင်ဆွေးနွေးကြည့်ပါပြီးတော့ဘယ်လိုလုပ်ရင်အကောင်းဆုံးဟိုမပူပဲနဲ့ဆက်ချောင်းကြည့်အောင်မလားခုနကဆိုလင်းသေးတော့မဟုတ်ဆေးပြော့လေးတွေနဲ့ကုသမလားတိုင်ပင်ပြီးတော့တာအကောင်းဆုံးဖြစ်ပါမယ်အဲခုကကြဆင်းတဲ့ ENDS မားရီမှာတော့ENDS ဆက်ဆက်တောက်တဲ့ ARV ဆေးတောက်ရင်းနဲ့ကွာပြန်တက်လာတဲ့အခါမှာပဲနေလာတဲ့အလိုလိုပေါင်းပြီးတော့ပျောက်သွားတာမျိုးလေးရှိရ
ပါဗျ။ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
။ဦးဝင်းမင်းရဲ့ကျမ်းမာရေးခန္ဓာအပြီးမှာတော့တိုင်းရင်သတင်းလွှာကိုနားဆင်ရမှာဖြစ်ပါတယ်။ထိုင်းခြေဆိုင် BNI ဝိုင်းတော်သားတွေကစူးစီးတင်ဆက်ထားတာပါ။
ပါစင်တင်ဆက်သွားမယ်တန်ရင်တင်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းနော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့မောင်နှံမျိုးနယ်ကရခိုင်ရွှေပြောင်းရွာသားတွေနေထိုင်တဲ့သင်္ဘောခွေကျေးရွာကိုအာဏာပိုင်တွေဖျက်ဆီးပြီးကျေးရွာသား၃ဦးကိုတရားစွဲဆိုထားပါတယ်။တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့မြမတပ်မတော်တို့တိုက်ပွဲကြောင့်မိုင်းခိုင်မျိုးနယ်ကရွာသား450ကျော်စစ်ဘေးတိမ်းဆောင်နေကြရတယ်ဆိုတာနဲ့20ရာစုပင်လုံတတိယအကြိမ်ညီလာခံမှာတိုင်းသားတွေအတွက်ဘာထူးခြားမှုတွေရှိလာနိုင်လဲဆိုတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်
ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကိုအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရွှေပြောင်းအခြေစိုက်သူတွေနဲ့ကိုထူကိုထတီထောင်ထားတဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်ကတင်မော့ခွေကျေးရွာကိုအာဏာပိုင်တွေဖျက်ဆီးပြီးကျေးရွာသား၃ဦးကိုမြို့နယ်အုပ်ချုပ်ရေးမှူးကနေနိုင်ငံတော်အကြီးအကျယ်ပြက်စီမှုပုံမှန်935ခခွေးနဲ့တရားစွဲဆိုထားပါတယ်။တရားစွဲခံရသူတွေကတော့ဥအောင်နိုင်ဥထွန်းမြင့်ဦးနဲ့ဒေါ်အောင်မကျော်တို့ဖြစ်ပြီးတင်မော့ခွေကျေးရွာကိုအစိုးရခွင့်ပြုချက်မရဘဲရွာတီထောင်တဲ့အတွက်အခုလိုတရားစွဲခံရတာဖြစ်တယ်လို့တရားစွဲခံရသူတဦးဖြစ်တဲ့ကိုအောင်နိုင်ကပြောပါရယ်တင်မော့ခွေကျေးရွာမှာနေအိမ်90ကျော်ရှိပြီးဇူလိုင်လ9ရက်နေ့မှာမောင်တော်ခရိုင်အုပ်ချုပ်ရေးမှူးဦးရဲထွတ်မြို့နယ်အုပ်ချုပ်ရေးမှူးဦးမြင့်ခိုင်ရဲတပ်ဖွဲ့နဲ့မိသက်တပ်ဖွဲ့တွေကနေအိမ်တွေကိုအင်အားသုံးဖျက်ဆီးခဲ့လို့အခုအခါကျေးရွာသားတွေဟာကြောက်ပန်တူအင်းတင်အပါဝင်နိစတဲ့ကျေးရွာတွေနဲ့ဘုံကြီးကျောင်းတွေမှာခိုလုံနေကြရပါတယ်
။ရှမ်းပြည်နယ်တောင်ပိုင်းမိုင်းကင်မြို့နယ်ဟူခိုင်းကျေးရွာအုပ်စုတွင်တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA နဲ့မြမတပ်မတော်တို့တိုက်ပွဲကြောင်းကုန်းကြောင်ရွာ၊ခါးကားရွာ၊စံပေါင်ရွာသား450ကျော်ဟာဟန်ငိုင်းဘုံကြီးကျောင်းမှာခိုလုံနေရတယ်လို့ကြည်တိမြို့နယ်ပြည်နယ်လှုပ်တော်ကူဆွေးနွေးဆိုင်ဆံမင်းကပြောပါရယ်။ဟန်ငိုင်းဘုံကြီးကျောင်းမှာခိုလုံနေရတဲ့စစ်ရှောင်းတွေဟာစာဝတ်နေရေးလိုအပ်ချက်တွေရှိနေတယ်လို့စစ်ရှောင်းကျောင်းသားကလေးသူငယ်တွေလည်းရှိနေတယ်လို့သူကဆိုပါရယ်။ဇူလိုင်လ9ရက်နေ့ကနေ17ရက်နေ့အထိမြမတပ်မတော်နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA တို့ကြားရှမ်းပြည်နယ်တောင်ပိုင်းမိုင်းကန်မြို့နယ်အတွင်းမှာတိုက်ပွဲဖြစ်ပွားနေခဲ့တာပါတပ်မတော်အနေနဲ့တောင်ပိုင်းရှမ်းပြည်တပ်မတော်ရှိရာစခန်းဘက်ကိုအင်အားဖြည့်တင်းတုံးနှင်းရှာဖွေနေတဲ့အတွက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ RCSSA ပြောခွင့်ရဗိုလ်မှူးကြီးဆိုင်ဦးကပြောပါတယ်တောင်ပိုင်းရှမ်းပြည်တပ်မတော်ဟာမြမဆိုးရနဲ့ NCA ပြည်ရဲစစ်ချုပ်လက်မှတ်ရေးသားပြီးပဲတပ်မတော်နဲ့မကြမ်းမကြာဆူသလိုစစ်ရေးပဋိပက္ခတွေဖြစ်ပွားနေတာပါ
ကယင်းနီအမျိုးသားတိုးတက်ရေးပါတီ KNPP အနေနဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံတတ်တဲ့အကြိမ်ကိုတက်ရောက်ခြင်းမပြုဖို့ကယင်းနီပြည်လူငယ်များတမက်ကအဖွဲ့ဝင်နေနဲ့ကြားလီဖုလူငယ်တွေကတိုက်တွန်းလိုက်ပါတယ်။က ကရားပြည်နယ်အစိုးရအနေနဲ့ပြည်နယ်အတွင်းဗိုလ်ချုပ်အောင်ဆန်းကျေးရုပ်တည်ထောင်မှုကြိုးပမ်းခြင်းအဲ့ဒီကြိုးပမ်းမှုကိုကန့်ကွက်နေတဲ့အခြေအနေမှာ KNPP အနေနဲ့21ရာစုပင်လုံးညီလာခံတည်အောင်မဲ့ပေါ်ပြန်လည်တုံးတက်ဖို့ဇူလိုင်လ9ရက်နေ့ကသဘောထားထုတ်ပြန်ခဲ့တာပါဒီကိစ္စအပေါ် KNPP အနေနဲ့21ရာစုပင်လုံးညီလာခံကိုအစိုးရဘက်ကတရားဝင်ဖိတ်ကြားလာတဲ့အပြင်ငြိမ်းချမ်းရေးရှေ့တိုးနိုင်ဖို့နဲ့တန်းတူညီမျှစွာအားလုံးပါဝင်နိုင်ရေးအရေးကြီးကြောင်းပုံမထင်ဟပ်စေတဲ့ဆန္ဒနဲ့ဆုံးဖြတ်ချက်ချထားတဲ့အတိုင်းသွားရောက်တက်ရောက်မှာဖြစ်တယ်လို့ KNIC ကိုပြောကြားခဲ့ပါတယ်။ KNPP အနေနဲ့ကရင်နီတမိုင်းကျောင်းနဲ့ပို့ချုပ်ကျေးရုပ်တည်ဆောက်ရေးကန့်ကွက်ကြောင်းအသိပေးစာရွက်ဖြန့်ဝေသူတွေကိုတရားစွဲဆိုတာနဲ့ဆန္ဒထုတ်ပေါ်တဲ့လူငယ်တွေကိုအကြမ်းဖက်နေနေတာဟာပြည်내ရဲ့အေးချမ်းတည်ငြိမ်ရေးကိုထိခိုက်စေတယ်လို့ဇူလိုင်လ9ရက်နေ့ကထုတ်ပြန်ထားပါတယ်။
ကရင်မြို့နယ်ကျိုင်းစိတ်ကြီးမြို့နယ်မှာရှိတဲ့စာတင်ကျောင်းတွေမှာကရင်မျိုးရလန်နဲ့မော်မျိုးရလန်ကိုနိုင်ငံတော်အလှနဲ့ရှင်တွဲပြီးမလွှတ်တင်ဖို့မြို့နယ်ပညာရေးမှူးရုံးကနေသက်ဆိုင်ရာကျောင်းအုပ်ကျောင်းဥစုမှူးထံအကြောင်းကြားစာပေးပို့ထားပါတယ်။နိုင်ငံတော်အလှနဲ့ရှင်တွဲသားရှိမှုမပြုဖို့အတွက်သက်ဆိုင်ရာကျောင်းတာဝန်ရှိသူတွေနဲ့ညှိနှိုင်းဆွေးနွေးထားပြီးရင်ဆွေးနွေးပြီးစီးတဲ့အချိန်တွေကိုလည်းမြို့နယ်ပညာရေးမှူးရုံးထံတင်ပြဖို့ပြီးခဲ့တဲ့ဇွန်လကုန်ပိုင်းကကော့ဂရိတ်ခရိုင်ပညာရေးမှူးရုံးကညွှန်ကြားထားတာဖြစ်ပါတယ်။ဒီကိစ္စကိုကရင်ပြည်နယ်ပညာရေးမှူးရုံးနေနဲ့ညွှန်ကြားထားတာမဟုတ်ကြောင်းပြည်နယ်ပညာရေးမှူးရုံးကပြောပါတယ်။အဲ့ဒီဒေသတွေမှာအစိုးရအုပ်ချုပ်နေမြင်နဲ့ KNU မွန်ပြည်တပါတီတို့အုပ်ချုပ်မှုရောနှောတဲ့နေဖြစ်တယ်လို့စာတင်ကြောင်းတချို့မှာလည်းနိုင်ငံတော်လန်နဲ့တိုင်းဒါလန်တိုင်းတစ်ခုလွှတ်တူထားတာဖြစ်ပါတယ်
။မွန်ပြည်နယ်တံဖြူစည်ရမြို့အနီးရှိမိန်ပလာတောင်မှာဂျပန်ခေတ်စစ်တမ်းပစ္စည်းတွေတူးဖော်နေတဲ့ရန်ကုန်အခြေစိုက် Royal Eagle Development Group Company Limited ကိုမွန်ပြည်နယ်အစိုးရကနေစူဇန်လီလန်ခွင့်ပြုချက်ကိုရပ်ဆိုင်းထားဖို့ထပ်မံတူးဖော်ရှာဖွေခြင်းမပြုကြောင်းဝန်ကြီးချုပ်ဒေါက်တာအေးဆန်ကပြောကြားလိုက်ပါတယ်။ဇူလိုင်လ10ရက်နေ့မွန်ပြည်နယ်အစိုးရရုံးဟင်းတာခမ်းမမှာမွန်ပြည်နယ်အစိုးရအဖွဲ့ရဲ့ဒုတိယတနစ်တာကာလအတွင်းဆောင်ရွက်ခဲ့မှုနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။မိန်ပလာတောင်ကဂျပန်ခေတ်စစ်ကြံပစ္စည်းတွေဟာရှေးဟောင်းပစ္စည်းတွေဖြစ်တဲ့အတွက်ပြည်ထောင်စုအစိုးရကကင်တွယ်မှာဖြစ်တယ်လို့တည်ခဲ့တဲ့ဇွန်လတတိယပတ်ကပြည်ထောင်စုအစိုးရကအကြောင်းကြားလာတာပါမိန်ပလာတောင်မှာလက်ရှိတူးဖော်နေတဲ့နေရာတွေကိုမူလအနေအထားအတိုင်းပြုလုပ်ပေးဖို့ထပ်မံရှာဖွေမှုတွေမပြုဖို့ခြံစည်းရိုးကထားတဲ့နေရာတွေကိုပြန်လည်ရုပ်သိမ်းပေးဖို့အစိုးရကနေကုမ္ပဏီကိုအကြောင်းကြားထားပါတယ်
အခုတည်င်းလွားတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါတနေ့ကြော်အကြာရက်နာထားတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံတတိယအစည်းအဝေးကိုနေပြည်တော်မှာစတင်ကျင်းပနေတာပါဒီညီလာခံမှာတိုင်းသားတွေအတွက်ဘာထူးခြားမှုတွေရှိလာနိုင်မလဲမိကလျာမုံကနေစူးစီးတင်ဆက်ထားပါတယ
်လက်ရှိကျင်းပနေတဲ့နေပြည်တော်ကပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံတတိယအစည်းအဝေးမှာရေးကြီးတဲ့ဆုံးဖြတ်ချက်တွေချမှတ်နိုင်မှာမဟုတ်ဘူးလို့ညီလာခံတက်ရောက်နေတဲ့ဝန်ပြည်သစ်ပါတီဒုဥက္ကဋ္ဌနိုင်ဟန်တာကအခုလိုပြောသွားပါတယ
်ရေးကြီးတဲ့ကိစ္စတွေဆိုရင်လုံးဝကိုမဆွေးနွေးရတဲ့အနေအထားမျိုးဖြစ်တယ်ကြီးလို့မရဘူးရနောက်ဥပမာဆိုရင်ဒီနိုင်ငံရေးဘက်မှာဥပမာတိုင်းသားတွေရဲ့အခွင့်အရေးလူနည်းစုအခွင့်အရေးစသဖြင့်တော့ဒါတွေကိုအခုကလုံးဝဆွေးနွေးခွင့်မရှိဘူးအဲ့ဒီနိုင်ငံရေးမှာဒီဖွဲ့ရမှုတွေပါတယ်ဒါလည်းလဲလုံးဝကိုမရဘူး။ဘာရလဲဆိုတော့ဟိုကျမ်းမတန်သူကြီးနော်အဲ့ဒါလောက်ပဲသွားသွားရတယ်ဆိုတော့
ညီလာခံမှာလုံခြုံရေးကဏ္ဍကိုဆွေးနွေးပေမဲ့အတိပြုချက်တွေချမှတ်မှာမရှိသလိုနိုင်ငံရေးကဏ္ဍမှာလည်းပြည်ထောင်စုအစိတ်ပိုင်းဟုသမျှလုံးဝခွဲမထွက်ရအချက်တွေကိုထက်သွင်းမှသာဖက်ဒရယ်ခြေခံမှုတွေကိုဆွေးနွေးဖို့တမတော်စုဖွဲ့ကသဘောထားရှိတယ်လို့သူကပြောပါတယ်အလားတူညီလာခံတက်ရောက်နေတဲ့မွန်မျိုးသားပါတီတွေ့တွေ့တွင်းရင်မှုနိုင်လျေသမကလည်းအခုလိုပဲပြောသွားပါတယ
်ထပ်ပေါ်လာတဲ့သဘောတူညီချက်ရလတ်တွေကတော့များများဆဆမရှိတဲ့အပြင်ကျွန်တော်တို့ညီမထားတဲ့ဖယ်ရပြည်တော်စုနဲ့ဆိုင်တဲ့သဘောတူညီချက်တွေကပါမလာနိုင်တော့ဘူးဦးလူခွေးလည်းမရှိတော့ဘူးညီလာခံမှာတော့စိတ်ထိကမကြတဲ့ချက်တွေလောက်ပဲကြလာနိုင်မှာပေါ့
ညီလာခံမှာတင်ပြတဲ့ချက်တွေနဲ့ပတ်သက်လို့ပြည်တော်စုနိုင်ငံရေးဆွေးနွေးမှုပူးတွဲကော်မတီ UBDJC အတွင်းရေးမှုဖွဲ့ဝင်ဦးလှမောင်ရွှေကအခုလိုဆိုသွားပါတယ
်ဟုတ်ဘောကတင်တာ52ချက်ရှိ EU လေးဘက်တော့ကပေါင်းလို့တာ52ချက်ရှိနိုင်ငံရေးပါတီရဲ့ရှေ့ရှေ့ဖြစ်ပေါ်ရှိအရင်ဒီ EBC အဟောင်းကပြန်ချပြီးတာ6ချက်ရှိအဲ့တော့ကျွန်တော်6ရက်လုံးလုံးတစ်ခါတည်းဆွေးနွေးကြတာအတီးပေါက်ဆွေးနွေးကြတာဒီပေါက်ဆွေးနွေးပြီးတော့မှ17ချက်ကိုတင်လိုက်တယ်
Nilagango, a soya, lotto, tamado, Tayana lenekai, Anaya, Nangaye party, Guzle, Toya, Conasacha u, Tayabi, Lila dunine, Taya upi, NCA lemamaye toya de, Tayana lenekai, Puerri, Kabakula damaga, Guzle, Bawin, Nanganagaga, Tayone, Paja de dude, Pinya Shinri, Susuba, Lu uye, Puwe Nima, Tatangayajo, Tayakedelu, Diabarish.
Sapiro, NCA, a period down my Shambi Demro, RCSS name, Yama Demro, yes, that I went down, Shambi name, Manga Munet, Dre, Yuadang Ayajo, Sippi, Shawnee Abari. The Satyazu, Bilo Nilagango, Piranzu Ninja, Nilagan, Zimba Nizima, Taiwe, Tipwabi, Sippi, Shang Titui, Tapi, Dola Nibari. A downsome or Nam Hong Nani, Susie, Denset Tabari.
မိုင်းကင်မြို့နယ်အရှင်းမြောက်ဖက်မိုင်း20ကျော်မှာရှိတဲ့ဟိုခိုင်ကျေးရွာအုပ်စုဟမ်ငိုင်းကျေးရွာအုပ်စုအတွင်းမှာအစိုးရတပ်မတော်ကရှမ်းပြည်တပ်မတော်
ရောက်ရောက်ရောက်ပါဆင်းရတာ900လောက်ရှိတယ်အဲ့ဒီထက်လဲပိုနိုင်တယ်သူတို့နဲ့နီးစပ်တဲ့မျိုးအိမ်မှာတွားနေတဲ့သူတွေနဲ့ဆိုခြောက်ရထက်မနေဘူးအလကကြောင့်နှစ်ကြောင်မူလာတန်း၅ကြောင်ပိတ်ထားရတယ်တိုက်ပွဲကြောင့်ဆရာဆရာမတွေလည်းတင်းဆောင်ရတာပေါ့ရဲ့ရွာအကြီးအကဲတွေနဲ့ဆရာတော်တွေနဲ့တိုင်ပင်ပြီးသူတို့လိုအပ်တဲ့အကူအညီတွေတွားပေးမယ်အခုတတိတော့ဒူးမအကူအညီလာမပေးသေးဘူး
နေပြည်တော်မှာပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပနေတဲ့အချိန်မှာရှမ်းပြည်မှာတော့တိုက်ပွဲတွေဖြစ်ပွားနေတာဟာလုံးဝမဖြစ်သင့်တဲ့ကိစ္စဖြစ်တယ်လို့ရှမ်းတိုင်းနာများဒီမိုကရေစီအဖွဲ့ချုပ်ကပြောခွင့်ရဆိုင်လက်ကပြောပါတယ်အဲ့လိုတိုက်ပွဲတွေဖြစ်အောင်ဖန်တီးနေတာဟာငြိမ်းချမ်းရေးကိုလုံးဝထိခိုက်စေတယ်ငြိမ်းချမ်းရေးပေါ်ဆောင်မှုလုပ်ငန်းစဉ်ကိုအဟံတားဖြစ်စေတယ်
ဲတုံ့တက်လိုပါတယ်ခင်ဗျာ
ရှမ်းပြည်တပ်မတော် RCSS SSA ပြောခွင့်ရဒုတိယဗိုလ်မှူးကြီးဆိုင်ဦးကတော့အစိုးရတပ်မတော်ကတစုံတရာအကြောင်းမကြားပဲအင်အား90ခန့်ရှိချင်းမြန်တိုက်ရင်အမှတ်969ကနေစတင်တိုက်ခိုက်တာဖြစ်တယ်လို့ပြောပါတယ်ဇူလိုင်လ3ရက်နေ့ကနေ5ရက်နေ့အထိနေပြည်တော်မှာကျင်းပတဲ့ JMCU 9ကြိမ်မြောက်အစည်းအဝေးမှာဒုတိယဗိုလ်ချုပ်ကြီးတန်းထွန်းဦးကနယ်မြေကျူးကျော်လှုပ်ရှားလာတဲ့မည်သည့်အဖွဲ့ကိုမဆိုရှင်းလင်းချေမှုန်းသွားမယ်လို့ပြောပါတယ်ဒါပေမဲ့ RCSS SSA ကတော့နယ်မြေကျူးကျော်တာမရှိအစိုးရတပ်ကတော့ NCA စာချုပ်ကိုချုပ်ဖောက်နေတာဖြစ်တယ်လို့ RCSS SSA ပိုင်း Thai Freedom Website စာမျက်နှာမှာရေးသားဖော်ပြထားပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်မောင်တော်မြို့နယ်ကရခိုင်ပြောင်းရွှေ့ရွာသားတွေနေထိုင်တဲ့တေမောကွေ့ကျေးရွာကိုအာဏာပိုင်တွေဖျက်ဆီးလိုက်ပြီးရွာသား၃ဦးကိုနိုင်ငံတော်အကြီးအကဲပြစ်စီမှုပုံမှန်နဲ့တရားစွဲဆိုထားပါတယ်ရှမ်းပြည်နယ်တောင်ပိုင်းမိုင်းကန်မြို့နယ်အတွင်းတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့မြန်မာတပ်မတော်တို့တိုက်ပွဲကြောင်းရွာသား450ကျော်စစ်ပီးတိမ်းရှောင်နေရပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တရင်သတင်းလွှာကိုနားဆင်ခဲ့ရတာပါ။ VU ရနေအစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်နေပါတယ
်။မေဂန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါရမယ်ခင်ဗျာ။
အီရန်နိုင်ငံရဲ့အကြမ်းဖက်ဝါဒဆွဲဆံရပံ့ပိုးနေမှုတွေဒုံးကျည်ထုတ်လုပ်မှုတွေနဲ့အီရန်ပြည်သူတွေဆင်းရဲတဲ့နှက်စီမှုအပါအဝင်သူတို့ရဲ့မတည်ငြိမ်တဲ့မူဝါဒတွေပြောင်းလဲအောင်အီရန်ခေါင်းဆောင်တွေလှုပ်ဆောင်လာစီဖို့အတွက်အမေရိကန်ကတန်တမန်ရေးအရာရောစီးပွားရေးအရာပါအပြင်းထန်ဆုံးဖိအားတွေချမှတ်လှုပ်ဆောင်နေပါတယ်။အီရန်ရဲ့ကားလုပ်ငန်းရွှေနဲ့တခြားအရေးပါတဲ့တပ်တုကုန်သွယ်ရေးအတွက်ဩဂုတ်လ6ရက်နေ့မှာပြစ်မှတ်ထားအရေးယူမှုပြန်ပြီးချမှတ်ခဲ့တယ်လို့နိုဗ ెంబ ာ4ရက်နေ့ကလည်းအီရန်ရဲ့စွမ်းအင်ကန္တနဲ့ရေနံနဲ့ပတ်သက်တဲ့ငွေလွှဲပြောင်းမှုတွေလုပ်တဲ့အီရန်ဗဟိုဘဏ်ကိုပြစ်မှတ်ထားပြီးပြန်လည်အရေးယူခဲ့ပါတယ်။အမေရိကန်နိုင်ငံချိုင်းဝန်ကြီးဌာနမူဝါဒစီမံကိန်းဆိုင်ရာဒါရိုက်တာ Brian Hook ကတော့အခုလိုစွမ်းအင်ဆိုင်ရာအရေးယူမှုကနေရေနံစိမ်းရောင်းချမှုကြောင့်ရတဲ့ဝင်ငွေမရှိအောင်လုပ်ပြီးအီရန်အာဏာရှင်ကိုဖိအားတိုးပေးတာဖြစ်ကြောင်းသတင်းတောက်တွေကိုပြောပါတယ်။ကမ္ဘာရေနံထုတ်လုပ်နိုင်စွမ်းအားလုံလောက်မှုရှိမယ်လို့ယုံကြည်တဲ့အတွက်အခုလိုလုပ်တာဟာ Kawa Zigwa Gu Tigai Mu Anne Zong Pshishe Me Lu Le Pyo Baare. American Gaane Chama De Ye Yu Mu Re Ha Lu Da Jan San Na Mu Sanya Kung Pshishe Re Na Pate Bi Akhu Ren Ho Pe Peron Ga Ma Le Ma Pa Wan Chang Director Ho Ka Pyo Baare.
Our sanctions pressure the Iranian regime into changing its behavior. And they do not target the Iranian people.
ကျွန်တော်တို့ရဲ့အရေးယူမှုတွေဟာအီရန်အာဏာရှင်ကိုသူ့လုပ်ရည်ပြောင်းစီဖို့နဲ့အီရန်ပြည်သူတွေအပေါ်သူတို့ပြစ်မှတ်မထားစီဖို့ဖိအားပေးတာဖြစ်ပြီးအီရန်အတွက်စာနာရေးခါဒါမှမဟုတ်စေဝါဆိုင်ရာနဲ့ပတ်သက်ပြီးအမေရိကန်ကတန်ခတ်အရေးယူတာမရှိပါဘူး။အီရန်အာဏာရှင်ရဲ့ဒဏ်ကိုအကြဆုံးခံစားနေရတဲ့ပြည်သူတွေနဲ့အတူအမေရိကန်ကတသားလေးရက်တီဖို့အတွက်ဦးစားပေးလှုံ့ဆော်ရင်းအခုလိ
န်ပြည်သူအများစုကအခုအခါမှာအခြေခံစားကုန်ဖြစ်တဲ့ပါမုတ်တို့ကျဲဥတို့ရေတို့ရဖို့တောင်ရုံးကန်နေရချိန်မှာအီရန်အာဏာရှင်တွေကတော့ပြည်ပမှာအကြမ်းဖက်မှုတွေလုပ်ဖို့ဒေါ်လာတန်ပေါင်းများစွာဖြုံးနေတာပါဒါဟာအီရန်ရဲ့အရှိအလယ်ပိုင်းဒေသကယောက်ျားမိန်းမနဲ့ကလေးတွေကာလတာရှည်ဒုက္ခခံစားစေဖို့တသက်ပဲဖြစ်နေပါတယ
်အီရန်နဲ့နိုင်ငံတကာရထားတဲ့သဘောတူညီချက်ကနေအမေရိကန်ကမေလာတုန်းကနှုတ်ထွက်ခဲ့တယ်လို့အီရန်တရားရေးဌာနအကြီးအကဲဆာဒက်လာရီဂျန်နီအပါအဝင်လူပုဂ္ဂိုလ်နဲ့ကုမ္ပဏီ53ခုပေါ်မှာလူခွင့်ချိုးဖောက်မှုတွေအကြမ်းဖက်ဝါဒဆွဲဆိုင်ရာပြန့်နှံ့မှုလှုပ်ဆောင်မှုတွေအတွက်ဒဏ်ခတ်အရေးယူခဲ့တယ်လို့လည်းမစ္စတာဟုတ်ကပြောပါတယ်ဒါဟာအီရန်အစိုးရအဖွဲ့ကအဆင့်မြင့်ဆုံးအဆင့်ရှိတဲ့သူဖြစ်စေလူခွင့်ချိုးဖောက်မှုမှာတာဝန်ရှိရင်ပြစ်မှတ်ထားအရေးယူမယ်ဆိုတာပြသလိုက်တာလို့လည်းပြောပါတယ်တမိုင်းဆန်လာကောင်းပြီးနှဆိုင်ငယ်ယဉ်ကျေးမှုရှိတဲ့အီရန်ပြည်သူတွေအနေနဲ့သူတို့ကိုတိုက်ခါရှိရှိဆက်ဆံမဲ့အစိုးရမျိုးနဲ့တာထိုက်တန်ပြီးအခုအီရန်မှာတနင်္ဂနွေလုံးအတိုင်းတန်တဲ့ဆန္ဒပြမှုတွေကနေအီရန်အာဏာရှင်ကိုပြည်သူတွေစိတ်ပြတ်နေတယ်ဆိုတာကိုပြနေပြီးအမေရိကန်ဟာသူတို့နဲ့အတူရပ်တည်နေပါတယ်လို့လည်းဒါရိုက်တာဟုတ်ကပြောပါတယ
်မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အာဘော်မှုကြောင့်သိစေအပ်ပါတယ်ခင်ဗျာ။တောက်ကြနေဒီကနေ့ညနေခင်း VOA အစီအစဉ်တွေကိုတော့ညနေ 6:00 ထိလိုင်းဒူမီတာ 19.25 ရူကနေတင်ဆက်သွားမှာပါ။အခုတော့သတင်းအကြီးညွတ်ကိုကိုကျော်သိန်းကပြောပြပေးပါအောင်ဗျာ။
သမရထွန်နဲ့ထွန်မှာလွန်ခဲ့တဲ့၁၈လနီးပါးမှာသမရဖြစ်လာပြီးကြတဲ့ကဆိုရင်ပထမအဦးဆုံးခီးစဉ်ဖြစ်ပြီးတည်နိုင်ငံမှာကြောင်းနေပါပြီ။သမရထရမ့်နဲ့သမရကတော်မီလန်နီယာထရမ့်တို့ဟာဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့တော်ကနေလန်ဒန်ကိုကြာသာပြီးနေ့ကရောက်သွားတာပါ။ဥရောပသမဂ္ဂကနေပြီးတည်နိုင်ငံနှုတ်ထွက်မဲ့ကိစ္စကိုဝန်ကြီးချုပ်ထရီဇာမေကပြော့ပြောင်းတဲ့ရည်တည်ချက်နဲ့လှုပ်လာတဲ့အပေါ်မကျေနပ်တဲ့အတွက်ပြီးတည်နိုင်ငံခြားရေးဝန်ကြီးဘော့ရစ်ဂျွန်ဆန်နဲ့တခြားတာဝန်ရှိသူတွေဒီသတင်းပတ်တွေနှုတ်ထွက်သွားကြပြီးချိန်မှာပဲသမရထရမ့်ပြည်တွင်ကိုရောက်သွားတာပါ။သမရထရမ့်ကိုကန့်ကွက်စံကျင်ကံကွက်တဲ့ဆန္ဒပြပွဲလေလန်ဒန်မှာလုပ်ဖို့အစီအစဉ်ထားကြပါတယ်။မြောက်အတ္တလန္တိစာချုပ်နေတိုးမဟာမိတ်အဖွဲ့ဝင်နိုင်ငံတွေကကာဝေးသုံးစိတ်ကိုတတ်မှတ်ချက်ပြည့်မြောင်သုံးဖို့တန်နိဒန်တင်ချမှတ်လိုက်တာဟာအမေရိကန်နဲ့ထုတ်လုပ်တဲ့ကုမ္ပဏီတွေအတွက်အကြီးအကျယ်အကျိုးဖြစ်ပွဲရှိပါတယ်။ဒီကုမ္ပဏီတွေဟာကမ္ဘာတစ်ဝှမ်းမှာနှင်းစင်အမေရိကန်ဒေါ်လာဘီလီယံနဲ့ချီပြီးလက်လက်တင်ဖို့ရောင်းချနေတာဖြစ်ပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းစီကနေတိတ်ကောင်းတဲ့စာတစောင်းသူလက်ခံရရှိတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။အဲဒီစာထဲမှာနိုင်ငံသားဆက်ဆံရေးလို့တက်စီဘူးနဲ့ဒီကရက်ဇွန်လစင်ကာပူထိပ်သီးအစည်းအဝေးမှာသူတို့နှစ်ဦးပူးတွဲလက်မှတ်ရေးထိုးထားတဲ့ထုတ်ပြန်ချက်ကိုအကောင့်ထည့်ဖော်ဖို့သမ္မတထရမ့်ရဲ့ဂျိုးပန်းချက်တွေကိုချီချူးပြောဆိုထားပါတယ်။ DBRK နဲ့ American ပြည်တော်စုကြားအနာဂတ်အသစ်တစ်ခုကိုစတင်ရေးယူရပြီးအကျွန်ုပ်ကိုယ်တိုင်နဲ့သမ္မတကြီးရဲ့အားကောင်းတဲ့ဆန္ဒစစ်မှန်တဲ့ဂျိုးပန်းအားထုတ်မှုတွေနဲ့သူမတူတဲ့ချင်းကပ်မှုကနေတေချာပေါက်အကျိုးဖြစ်ထွန်းလာမယ်ဆိုတာကျွန်ုပ်အနေနဲ့အခိုင်အမာယုံကြည်ပါတယ်လို့ကင်ဂျွန်ကစာထဲမှာရေးထားပါတယ်။ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့ရိုဟင်ဂျာမွတ်စလင်တွေကိုအစိုးမှမူရင်းနေရာတွေကိုပြန်ပို့ရေးယူရပြီးလုပ်ငန်းစတင်ရေးကျွမ်းကျင်သူအဖွဲ့တစ်ဖက်ကိုဆက်လုပ်ဖို့ကုလသမဂ္ဂကပြင်ဆင်နေပြီလို့ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ UNDP ရဲ့ဒေတာဆိုင်ရာအကြီးအကဲကကြာသာပတိနေ့မှာပြောပါရခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းချင်းညွတ်ကိုကိုကျော်ကျော်သိန်းပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်ဆွေမျက်မှန်ဖြစ်ပါတယ်။အတမိုင်းဆိုင်ရာအင်ဂျင်ကတော့ Darius Smith ဖြစ်ပါတယ်။တောက်ကြနေမနေ့ကင်း VOA အစီအစဉ်တွေကို6.9 လိုင်းလူမီတာ24.40-51နဲ့လိုင်းလတ်190တို့ကနေထုတ်လွှင့်ခဲ့တာပဲဖြစ်ပါတယ်။သတို့ရှင်များနဲ့တို့ကမြန်မာပြည်သူတောင်အားလုံးကြော်ရှင်ပွဲရာနေ့တစ်နေ့ဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.